ပိစ္ဆုပန်ကြီးပန်ချန်သာရေးဆိုတဲ့မျက်လုံးဓမ္မလွန်ကြီးဘာလို့တလဲဓမ္မလက်ဒီဟိတရားတော်နိလန်ဖြင့်ရှာဖွေတဲ့ဖြင့်ရရှိအကုန်သောဘောဂီစီစဉ်ဥစ္စာတို့ဖြင့်ဒုဇခုပန္နဧကတောမျက်လုံးနှလုံးရှိတဲ့ပုဂ္ဂိုလ်ဟုခေါ်ဆိုအပ်သောသစ္ထမောမြတ်သောစိတ်ဓာတ်ရှိသောပရိသပုဂ္ဂလယောက်ျားဖြစ်တဲ့ပုဂ္ဂိုလ်သည်ဩဒါနာတိကတန်ထကြွာလုံးလဝရိယဖြင့်ရှာဖွေသည်ဖြင့်ရရှိအပ်သောတဏ္ဏပစ္စည်းဝုထုအစွစုကိုသီလဝန္တိသူသီလရှိတဲ့အရှင်ကောင်းအရှင်မြတ်တို့၌တရာတိပိလှူ၏တိဋ္ဌသင်္ကပ္ပကောင်းမြတ်သောအကျံအစီစိတ်ကိုရှိသောအပြက္ခမာနသောယုံမတန်တရားကင်းသောစိတ်ဓာတ်ရှိသောသောဏရောထိုယောက်ျားဖြစ်တဲ့တတ္တဝါသည်ဗတ္တကံဌာဏံကောင်းမြတ်တဲ့ဘုံဌာဏသို့ဥပေတိကရောက်ရပေ၏ယထာယင်းဘုံဌာဏသို့ကခန္ဓဝါရောက်ရှိခဲ့သည်ရှိသောယထာယင်းဘုံဌာဏ၌နာသောစတိဆိုရင်ဘူးဆွေငိုကြွေးရခြင်းမရှိတော့ပေပုဂ္ဂိုလ်တယောက်နော်ပိစုတ်ဗန်ကြီးဗန်ချမ်းသာရေးဆိုတဲ့မျက်လုံးလည်းရှိတယ်ဓမ္မလွန်ကြီးဗန်ချမ်းသာရေးဆိုတဲ့မျက်လုံးလည်းရှိတယ်အဲ့ဒီမျက်လုံးနှလုံးရှိနေတဲ့စိတ်ထမ်းမြင့်မြတ်နေတဲ့ဒီယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကဘာလုပ်သလဲတရားတော်နိလန်ဖြင့်ထွက်ကြွလုံးလာဝရိယကိုအခြေခံပြီးရှာဖွေတတ်တဲ့ရှာဖွေလို့ရရှိတဲ့ပစ္စည်းဝတ္ထုအစွတ်စုဒီကိုသီလရှိတဲ့အရှင်ကောင်းအရှင်မြတ်ဒီကိုလှူဒန်းပူဇော်တယ်ကောင်းမြတ်သောစိတ်ကုကျန်းစီမှုတွေလည်းသူ့မှာရှိတယ်သစ္ထသင်္ကပ္ပကောင်းမြတ်တဲ့ဉာဏ်ရှင်စိတ်ကုမှုရှိတဲ့ဆရာကဘယ်လိုဉာဏ်ရှင်စိတ်ကုမှုလဲလို့မေးတော့ပုံပြီးထင်ရှားတော့အောင်အပြက်ကမနတာယုံမှတန်တရားလုံးလုံးကင်းရှင်းနေတဲ့ကောင်းမြတ်တဲ့ဉာဏ်ရှင်စိတ်ကုမှုတွေဘယ်ချိန်ကမှယုံမှတန်တရားတွေကင်းတယ်လေမိမိကိုယ်တိုင်ကယုတ်တေနန္ဒီဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားအကျိုးတရားတွေဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားနေတဲ့ကွာဒီယုတ်နန္ဒိုရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုဟုတ်တိုင်းမှန်စွာသိတယ်အဲ့ဒီတော့သိလိုက်တဲ့အချိန်ခါမှာဒီဝိပဿနာဉာဏ်ဤအခိုက်ပေါ့လေနော်အတိတ်ကအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်ပိစုတ်ဘာမှာအကျိုးတရားတွေထင်ရှားဖြစ်ပုံပိစုတ်ဘာမှာအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်နောက်အနာကအကျိုးတရားထင်ရှားဖြစ်ပုံလည်းဟုတ်တိုင်းမှန်စွာသိတယ်အကြောင်းတရားတွေချုပ်ငိမ့်သွားတဲ့အခါအကျိုးတရားတွေချုပ်ငိမ့်ပုံလည်းဟုတ်တိုင်းမှန်စွာသိတယ်အဲဒီလိုသိပြီးတဲ့အခါဒီအကျိုးနှစ်ရလုံးတို့ရဲ့ချုပ်ငိမ့်ရာဖြစ်တဲ့အတ္တင်္ဂရတအနိဒ္ဒနိဗ္ဗာန်ကြီးကိုလည်းမိမိကိုယ်တိုင်သမ္မာတ္တိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွင်ပေါ်ပြီးသိတယ်။အဲဒီလိုအသင်္ကတတအငိဋ္ဌနိဗ္ဗာန်ကြီးကိုသိနေတဲ့အသင်္ကတတအငိဋ္ဌနိဗ္ဗာန်အယုံပေါ်သို့မိမိရဲ့စိတ်ဓာတ်ကိုရှေ့ရှုတင်ပြနေတဲ့သဘောကိုတော့သစ္ထသင်္ကပ္ပအမျက်ဆုံးဖြစ်တဲ့ဉာဏ်စီစိတ်ကူးမှုဒီလိုခေါ်တယ်။ယုတ်ဒီနန္ဒီသိတော့ယုတ်အယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြတဲ့သဘောနာအယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောအကြောင်းတရားအကျိုးတရားအယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောဒီသဘောတွေကိုလည်းသမ္မာသင်္ကပ္ပလို့ခေါ်ပါတယ်သစ္ထသင်္ကပ္ပလို့ပဲခေါ်ပါတယ်မွန်မြတ်တဲ့ဉာဏ်ရှိစိတ်ကုမှုတွေလို့ခေါ်တယ်ဒီကနေရှေ့တစ်ဆင့်တက်လိုက်တဲ့အချိန်ခါအကြောင်းတရားနေတဲ့ကွာတော့ဒီယုတ်နန္တို့ရဲ့အနိစ္စအချင်းရာအယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောဒုက္ခအချင်းရာအယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောအနတ္တအချင်းရာအယုံပေါ်သို့စိတ်ကိုရှေ့ရှုတင်ပြနေတဲ့သဘောဒီသဘောတရားတွေကိုလည်းသစ္ထသင်္ကပ္ပမောမြတ်သောဉာဏ်စီစိတ်ကုမှုတွေလို့ဒီလိုခေါ်ပါတယ်ကဲအဲ့ဒီလိုမောမြတ်တဲ့ဉာဏ်စီစိတ်ကုမှုရှိတာဟာမိမိတို့အတွက်အကျိုးရှိသလားမရှိဘူးလားအကျိုးတရှိရှိတယ်ဘယ်ထိအကျိုးရှိလဲအကဉ္စမြတ်ဒီဝိပဿနာဉာဏ်ဤကရင့်ကျက်ခဲ့လို့ဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့မဉ္ဇဉ်ဖုန်ဉ္ဇဉ်ပေါ်ခဲ့မယ်ဆိုရင်ထိုမဉ္ဇဉ်ဖုန်ဉ္ဇဉ်တို့ကယုံနာဓမ္မသင်္ခါရတရားတို့ရဲ့ချုပ်ငြိယာဖြစ်တဲ့အတင်္ဂရတအငိဋ္ဌနိဗ္ဗာန်ကိုလှမ်းပြီးအာယုံပြုလိမ့်မယ်အသင်္ကရတအငိဋ္ဌနိဗ္ဗာန်ရဲ့တန်တိဒုက္ခအယတာကြီးကိုဒီဘဝမှာပဲမိမိတို့ကချမ်းချမ်းသာသာကြီးသုံးဆောင်ခံစားနိုင်တဲ့အဆင့်အထိရောက်မယ်။ဘာကြောင့်လဲ။သစ္ထသင်္ကပ္ပအစဉ်အတန်းမြင်မှနေတဲ့မွန်မြတ်တဲ့ဉာဏ်စီစိတ်ကုမှုတွေရှိနေလို့နော်။အဲ့ဒီမွန်မြတ်တဲ့ဉာဏ်စီစိတ်ကုမှုရှိတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့စွမ်းရည်ရှိနေတဲ့ထိုသူတော်ကောင်းရဲ့တန်တန်မှာဒီနိဗ္ဗာန်ဆိုတာရှိမှရှိပါမလားဆိုတဲ့ယုံမတန်တရားတွေရှိအောင်မလားမရှိတော့ကိုကိုရင်းတို့ကအငိမ့်တက်လှမ်းသိပြီအတိတ်ကအကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်ပိစုတ်ဘဝမှာအကျိုးတရားတွေထင်ရှားဖြစ်ပုံပိစုတ်ဘဝအကြောင်းတရားတွေထင်ရှားရှိနေခြင်းကြောင့်နောက်အနာဂတ်မှာလည်းအကျိုးတရားထင်ရှားဖြစ်ပုံကိုကိုရင်းမျက်မှောက်ထွင်ဖို့သိပြီအဲဒီလိုသိနေတဲ့ပုဂ္ဂိုလ်တယောက်ကအတိတ်ဘဝဆိုတာမရှိပါဘူး အနကဘဝဆိုတာလည်းမရှိပါဘူးလို့ဤလိုတန်တရားတွေဖြစ်နေပါဦးမလားမဖြစ်နိုင်တော့ယုံမတန်တရားတွေကျင့်သွားတယ်အဲနိဗ္ဗာန်ကိုသိပြီဆိုလို့ရှိရင်အဲ့ဒီယုံမတန်တရားခေါ်တဲ့ဝိဇ္ဇိကိစ္စကိုဒီအရိယာသတ္တပတိမညာလို့ခေါ်ဆိုအပ်တဲ့ဒီအရိယာမေတ္တရားကအပြည့်မဲ့ပယ်ရှားလိုက်ပြီနော်အဲ့ဒီလိုပယ်ရှားလိုက်တဲ့အတွက်ဒီပုဂ္ဂိုလ်ကအသင်္ကရတ္တအငိဋ္ဌနိဗ္ဗာန်ကြီးကိုလှမ်းအာယုံယူလိုက်တဲ့အတွက်သူစိတ်ထက်တွေကဘယ်လိုဖြစ်နေလဲအပြစ်ကမာနတ္တယုံမတန်တရားကင်းရှင်းနေတဲ့စိတ်ဓာတ်တွေသူတန်တန်သူတန်တမ်းမှကင်းဝတ်သွားပြီသူရဲ့ကြံစည်စေကုမှုတွေဟာလဲတိဋ္ဌသင်္ကပ္ပအစဉ်အတန်းမြင့်မားနေတဲ့မွန်မြတ်တဲ့ကြံစည်စေကုမှုတွေရှိနေပြီမကောင်းဘူးလားသိကောင်းနေဘာလို့ဟိုအကြောင်းဒီအကြောင်းဟိုလူအကြောင်းဒီလူအကြောင်းဟိုကောင်မအကြောင်းဒီကောင်မအကြောင်းဟိုသီလရှင်အကြောင်းဒီသီလရှင်အကြောင်းတွေကြံစည်စေကုနေတာကိုအတွက်အကျိုးရှိမလားမရှိပါဘူးရုပ်တွေကိုနံဒီကိုအကြောင်းတရားတွေကိုအကျိုးတရားတွေကိုသိသိပြီးတော့ဒီယုံနာကြောင့်ကျသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအရာဒုက္ခအခြင်းအရာအနတ္တအခြင်းအရာအာယုံဘောတို့မိမိရဲ့စိတ်ကိုရှေ့ရှုတင်ပင်းနေတဲ့အစဉ်တမ်းမြင့်မားနေတဲ့တိဋ္ဌသင်္ကပ္ပခေါ်တဲ့ဉာဏ်စီစိတ်ကူးမှုတွေကသာလျင်မိမိကိုအသင်္ခါရတဉ္စတနိဗ္ဗာန်ကြီးသို့ရောက်အောင်ပို့ဆောင်ပေးနိုင်တဲ့စွမ်းအားရှိတယ်။ဒါကြောင့်သန္တရာတို့မှနေထိုင်ကြပြီဆိုရင်တော့အစဉ်အတန်းမြင့်မားနေတဲ့ဒီကြံစည်စေကုမှုလေးတွေကိုမိမိတို့ရဲ့ယုံနာတန်တဲ့အစဉ်မှာအမြဲတမ်းကိုးဝအောင်ကြိုးစားဖို့မကောင်းဘူးလား။ကောင်းတယ်။အဲဒီလိုအစဉ်တန်းမြင့်မားနေတဲ့မွန်မြတ်တဲ့ကြံစည်စေကုမှုရှိနေတဲ့တော်ကောင်းရဲ့တန်တမှာယုံမတန်တဲ့ကင်းရှင်းနေတဲ့စိတ်ဓာတ်တွေအမြဲတမ်းကိုးဝနေလိမ့်မယ်။အဲဒီလိုယုံမတန်တဲ့ကင်းရှင်းနေတဲ့စိတ်ဓာတ်တွေအမြဲတမ်းကိုးဝနေတဲ့ဒီလူသားတို့သည်ဘာဖြစ်မလဲ။မန္တရာခင်းဆိုတာထင်ရှားရှိနေသေးလို့ပေါ့နော်။နောက်ထပ်သန္တရခိတခုဆက်ခဲ့ရမယ်ဆိုရင်ဘာဖြစ်မလဲဗတ္တကံဌာနံကောင်းမြတ်တဲ့ဘုံဌာနတော်ဥပေတိကရောက်ရပေ၏ဘဝတခုအဆုံးသတ်သွားရလို့သန္တရခိမဆုံးသေးလို့ထင်ရှားရှိနေအောင်မယ်ဆိုရင်တော့ထိုပုဂ္ဂိုလ်မျိုးဘယ်လိုဘဝရောက်မလဲကောင်းမြတ်တဲ့ဘုံဌာနကိုရောက်မယ်ခုနကပိဿုဗံជីវချမ်းသာရေးဆိုတဲ့မျက်လုံးလည်းမရှိဘူးဓမ္မလွန်ကြည်ပွားချမ်းသာရေးဆိုတဲ့မျက်လုံးလည်းမရှိတဲ့ဇုံလုံးကန့်နေတဲ့ပုဂ္ဂိုလ်ပိဿုဗံကြည်ပွားချမ်းသာရေးဆိုတဲ့မျက်လုံးတော့ရှိပါရဲ့ဓမ္မလွန်ကြည်ပွားချမ်းသာရေးဆိုတဲ့မျက်လုံးမရှိတဲ့အတွက်မျက်လုံးတစ်လုံးနဲ့သာရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နှုတ်ကတော့သိရင်ပဲရောက်မလဲဤတော်သောနိရိယခန္ဓာဝါဧကစက္ခုဝိဟိညတိမနေ့ကပြောခဲ့ပြီးပြီနော်နေတဲ့အချိန်ခါမှာထိုပုဂ္ဂိုလ်မျက်လုံးတစ်လုံးသာရှိတဲ့အတွက်ဒီလူပြည်လူလောကကကွယ်လွန်သွားတဲ့အချိန်ခါမှာပဲရောက်မလဲမရရောက်မယ်မျက်လုံးနှလုံးရှိတဲ့ပုဂ္ဂိုလ်ကြတော့မရောက်မလဲဗတ္တကံဌာနကောင်းမြတ်တဲ့ဘုံဌာနတော်ဥပိ္ပတိကရောက်ရပေ၏ကောင်းမြတ်တဲ့အစဉ်တည်းမြင့်နေတဲ့ဘုံဌာနတွေကိုသူကရောက်မယ်ရောက်ပြီးတော့ဘာဖြစ်မလဲခန္ဓာဝါရောက်ရှိခဲ့သည့်ရှိသောယထယင်အစဉ်တည်းမြင့်မားနေတဲ့ကောင်းမြတ်တဲ့ဘုံဌာန၌နတောစတိဆိုရင်ပူဆွေးငိုကြွေးရခြင်းလည်းမရှိတော့ပေဆိုရင်ရမှုပူဆွေးရမှုငိုကြွေးရမှုကိုဆင်းရမှုစိတ်ဆင်းရမှုဆွဲတဲ့ဒီသဘောတရားတွေလေအဲ့ဒီကောင်းတဲ့ဘုံဘရောက်နေတဲ့တတော်ကောင်းရဲ့တန်တမ်းမှထင်ရှားရှိနိုင်အောင်မလားမရှိတော့ဘူးဒါဟာဘာကြောင့်လဲသင်္ထသင်္ကပ္ပခေါ်တဲ့မွန်မြတ်တဲ့ဉာဏ်စီစိတ်ကူးမှုလေးတွေရှိနေခြင်းအပြည့်ကမာနတခေါ်တဲ့ယုံမတန်တရားကင်းရှင်းနေတဲ့စိတ်ဓာတ်ရှိခြင်းနဲ့ဒီစိတ်ဓာတ်ကလေးတွေကမိမိကိုအစဉ်တည်းမြင့်မားတဲ့ဘဝရောက်တော့အောင်ပို့ဆောင်ပေးတယ်မျက်လုံးနှလုံးရှိအောင်သူကကြိုးစားတယ်မျက်လုံးနှလုံးလည်းရှိတယ်ရှိလိုက်တဲ့အချိန်ကမှဒီမျက်လုံးနှလုံးရှိလိုက်တဲ့အခါမှာသူ့ရဲ့မျက်လုံးတွေကိုသူကဘယ်အဆင့်ထိရောက်အောင်ပို့ဆောင်ပေးလိုက်လဲအသင်္ကရတ္တအငိဋ္ဌနိဗ္ဗာန်အာယုံဘောတို့ရောက်အောင်ရှေ့ရှုတင်ပေးနိုင်တဲ့အမြတ်ဆုံးဖြစ်တဲ့တိဋ္ဌသင်္ကပ္ပခေါ်တဲ့ဉာဏ်စီစိတ်ကုမှုရှိတဲ့အဆင့်အထိပို့ပေးလိုက်တယ်အမြတ်ကမာနတခေါ်တဲ့ယုံမတန်တဲ့ကင်းရှင်းနေတဲ့ဘယ်လိုမှပြည့်စုံမှုမရှိတဲ့စိတ်ဓာတ်ရှိတဲ့အဆင့်အထိရောက်အောင်ပို့ဆောင်ပေးလိုက်တယ်ဒီတရားရှိနေတဲ့အဲ့ဒီတော်ကောင်ဒီကောင်ရဘုံဘွားရောက်ရှိသွားတယ်။ကောင်းတဲ့ဘုံဘွားရောက်ရှိပြီတဲ့အချိန်ခါမှာအဲ့ဒီဘုံဘွားမှလည်းစွန့်ရမှုပူဆွေးရမှုဆိုတာသူ့တန်တဲ့လုံးလုံးမရှိတော့ဘူး။ဘာဖြစ်လို့လဲ။ဒီတရားတွေကလက်တွေ့ကျင့်လိုက်တဲ့သီလကျင့်စဉ်လက်တွေ့ကျင့်ထားတဲ့သမာဓိကျင့်စဉ်လက်တွေ့ကျင့်ထားတဲ့ဒီပညာကျင့်စဉ်တွေကဒီတော်ကောင်လက်တွေ့ကျင့်နေတဲ့ဒီတော်ကောင်တို့ကိုကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဆိုတဲ့ဒီအကျိုးတရားတွေကိုရရှိအောင်ရွေးဆောင်ပေးနိုင်တဲ့စွမ်းအင်တွေအပြည့်အဝရှိနေတယ်တဲ့နော်ဒါကြောင့်ဘုရားရှင်ကဗတ်ဆက်ပြီးဆုံးပါလေအန္တင်္စာဧကဇခုစအာရကပရိဝဇယေဒွိစခုံဘာနာတိဝေထတိထံပုရိသပုဂ္ဂလံ အန္တိသတ်ဇုံလုံးကန်းနေတဲ့ပုဂ္ဂိုလ်မျိုးကို၎င်းဧကဇက်ခုံဆက်မျက်လုံးတစ်လုံးသာရှိတဲ့ပုဂ္ဂိုလ်မျိုးကို၎င်းအာရကဝေစွာပြိဝုဇေယိရှောင်းခြင်းလေယာဤမျက်စိနှလုံးလုံးကန်းနေတဲ့ပုဂ္ဂိုလ်ကိုလည်းပေါင်းသိမ်းရမလားမပေါင်းသိမ်းရဘူးလားမပေါင်းသိမ်းပါနဲ့ဝေစွာရှောင်းခြင်းပါတဲ့ပိစုံပန်ကြီးပါချမ်းသာရေးဆိုတဲ့မျက်လုံးတစ်လုံးတော့ရှိရဲ့ဓမ္မလွန်ကြီးပါချမ်းသာရေးဆိုတဲ့မျက်လုံးမရှိတဲ့မျက်လုံးတစ်လုံးသာရှိနေတဲ့ပုဂ္ဂိုလ်မျိုးကိုလည်းပေါင်းသိရမလားမပေါင်းသိရဘူးလားပေါင်းသိပါနဲ့အာရကပရိဝုဇ္ဇေဝေဝေကြီးကရှောင်းပြီးတော့နေစမ်းပါနော်ကဲဒီလိုဆိုရင်ဘုန်းကြီးထက်မေးရအောင်မယ်သူ့တဲ့တတ်တဲ့လူပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးသူ့ပစ္စည်းမတရားယူနေတဲ့ပုဂ္ဂိုလ်တွေပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးသူ့သားသမီးအဖြစ်ရှိနေတဲ့ပုဂ္ဂိုလ်တွေပေါင်းရမလားမပေါင်းရဘူးလားမူသားတွေရေလိုသုံးနေတဲ့ပုံကိုယ်တွေကိုပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးဂုံးတိုက်တဲ့ဇကားတွေပြောကြနေတဲ့ပုံကိုယ်တွေကိုပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးကျန်တန်ရုပ်မာတဲ့ဇကားတွေကိုပြောကြနေတတ်တဲ့ပုံကိုယ်တွေကိုပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးပင်ဖြစ်နေအနစ်မရှိတဲ့ဇကားတွေကိုတစ်နေ့လုံးထိုင်ပြီးပြောကြတတ်တဲ့ပုံကိုယ်မျိုးကိုပေါင်းရမလားမပေါင်းရဘူးလားမပေါင်းရဘူးဒါဖျားရှင်ပေးတဲ့နီးစနေပဲเนาะဒီတော့မျက်လုံးနှလုံးကန်းနေတဲ့ပုံကိုယ်ကိုလည်းမပေါင်းနဲ့မျက်လုံးတစ်လုံးပဲပိစုံပန်ကြီးပါချမ်းသာရေးဆိုတဲ့မျက်လုံးသာရှိပြီးဓမ္မလွန်ကြီးပါချမ်းသာရေးဆိုတဲ့မျက်လုံးမရှိတဲ့ဒီလိုပုံကိုယ်လည်းမပေါင်းပါနဲ့ဘာဖြစ်လို့လဲဓာတ်ဆိုတာကူးတတ်တယ်เนาะအဲ့ဒီလိုပုံကိုယ်တွေနဲ့သွားပေါင်းရင်မသူတော်နဲ့ပေါင်းတော့ဘာဖြစ်လဲလဲမိမိလည်းမသူတော်ဖြစ်တတ်တယ်သူတော်ကောင်းနဲ့ပေါင်းသိခဲ့ရင်လည်းမိမိလည်းသူတော်ကောင်းဖြစ်ကောင်းဖြစ်တတ်ပါတယ်မဖြစ်တဲ့ပုံကိုယ်တွေလည်းရှိတယ်အရှင်ဒီဝတ္တလိုလိုပေါ့နော်မဖြစ်တယ်လည်းရှိတော့ရှိတယ်တော့အများအဖြစ်တော့ဖြစ်တတ်ပါတယ်နော်ဒါကြောင့်အန္တင်ဆတ်ဆုံးလုံးကန်းနေတဲ့ပုံကိုယ်မျိုးကို၎င်းဤကစေခုံဆတ်မျက်လုံးတစ်လုံးသာရှိနေတဲ့ပုံကိုယ်မျိုးကို၎င်းအာရကဝေစွာပြိဝေဇယေရှောင်းခြင်းလေယာဤဒွိစေခုံပနပစ္စုပန်ကြီးပါတုတ်တဲ့ယေသန္ဒရာကြီးပါတုတ်တဲ့ယေဟုခေါ်ဆိုအပ်တဲ့မျက်လုံးနှလုံးရှိနေတဲ့ပုံကိုယ်မျိုးကမျက်လုံးနှလုံးရှိတဲ့တိထံပရိသာပုဂ္ဂလံအစဉ်အတန်းမြင့်မားနေတဲ့မွန်မြတ်တဲ့စိတ်ထားရှိတဲ့ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကိုသေဝေဒအမိဝဲရှိကလေယာဤမျက်လုံးနှလုံးရှိပြီးတော့မြင့်မြတ်တဲ့စိတ်ထားရှိတဲ့ယောက်ျားမြတ်ဖြစ်တဲ့ပုဂ္ဂိုလ်မျိုးကိုတော့အမိဝဲရှိကပါတဲ့နော်မျက်လုံးနှလုံးလည်းရှိတယ်မွန်မြတ်တဲ့အစဉ်အတန်းမြင့်မားနေတဲ့စိတ်ဓာတ်တွေလည်းရှိတယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုပေါင်းသင်းစမ်းပါဘာဖြစ်လို့လဲမိမိလည်းမျက်လုံးနှလုံးရှိလာနှိုင်းတယ်မွန်မြတ်တဲ့စိတ်ဓာတ်တည်ရှိတဲ့ပုဂ္ဂိုလ်တူလည်းမိမိဖြစ်လာနှိုင်းတယ်ဒါကြောင့်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုတော့မြှိဝဲရှိကပါဆိုပြီးတော့မြတ်စွာဘုရားတိုက်တွန်းထားတယ်နော်ဒီတော့မျက်လုံးနှလုံးရှိတဲ့ပုဂ္ဂိုလ်ကိုဦးဇင်းတို့ဘုရားရှင်ကပညာရှိသူတော်ကောင်းလို့ခေါ်ပါတယ်အဲ့ဒီလိုပညာရှိသူတော်ကောင်းနေဟာဘယ်လိုပုဂ္ဂိုလ်နေလဲလို့မြေတော့ပညာနရဏံယရဏံပညာသည်လူသားတို့ရဲ့ယရဏတစ်ခုပဲဘာဖြစ်လို့လဲကုလပညာရှိသူတော်ကောင်းကိုပေါင်းသိမိဝဲရှိကခြင်းတည်းဟုသောအကြောင်းကြောင့်ဤနဲ့ပေါ်လင်းစွာပြောရမယ်ဆိုလို့ရှိရင်ပေါ့ဘုရားရှင်ကဲ့သို့သောကလျာဏမိတ်တာခေါ်တဲ့မိကောင်းဆွေကောင်းကြီးတွေကိုပေါင်းသိဆက်ဆံရခြင်းတည်းဟုသောအကြောင်းကြောင့်ဩဘေဇိုကြီးမှလွတ်သွားတဲ့တတ္တဝါတွေနာဘေဇိုကြီးမှလွတ်သွားတဲ့တတ္တဝါတွေသေဘေဇိုကြီးမှလွတ်သွားတဲ့တတ္တဝါတွေအပေဘေဇိုကြီးမှလွတ်သွားတဲ့တတ္တဝါတွေများစွာမရှိဘူးလားရှိခဲ့တယ်ဒီလိုမိဒုက္ခမျိုးမျိုးမှာထုတ်ဆောင်ကဲတင်ပေးလိုက်တဲ့ဘယ်တရားတွေကထုတ်ဆောင်ကဲတင်ပေးတယ်လို့မေးရင်တော့နေယာနိကဂုံနဲ့ပြည့်စုံနေတဲ့အရိယာမဉ္ဇဉ်ခေါ်တဲ့မက်ပညာတရားတွေကဒီလိုဆင်းရဲဒုက္ခအဝဘမှာထုတ်ဆောင်ကဲတင်ပေးလိုက်တာဒီလိုဆိုရင်ဒီမက်ပညာခေါ်တဲ့ပညာတရားတွေအလွန်နှစ်သက်မြတ်လို့ဘောရကောင်းတဲ့ယရဏတစ်ခုမဖြစ်ဘူးလားဖြစ်နေတယ်ဒါကြောင့်ပညာနရဏံယရဏံပညာသည်လူသားတို့အတွက်နိမ့်တဲ့မြတ်တို့ဘုရားယရဏတစ်ခုဖြစ်ပါတယ်ဆိုပြီးတော့ဒီလိုမြတ်စွာဘုရားကဟောထားတယ်နော်ဒီတော့နိတိဇာတွေကလည်းဒီနေရာမှာဗာပြောလဲတယ်ဆိုတော့အလုံးစုံသောဥစ္စာတွေထဲမှာပညာဤဟုသောဥစ္စာသာအမြတ်ဆုံးဖြစ်တယ်ဘာဖြစ်လို့လဲလူလည်းဒီပညာဤဟုသောရွှေအိုးကိုခိုးလို့ရသလားမရဘူးဒီပညာဤဟုသောရွှေအိုးကအဖိုးလည်းဖြတ်နိုင်သလားတန်ဖိုးဖြတ်လို့လည်းမရဘူးအဲ့ဒီပညာတိဟုသောရွှေဥကိုသူတို့ဘာတွေကိုဝေငှပေးမယ်ဆိုရင်ပေးလို့လေကုံသလားမကုံနိုင်ဘူးဒါကြောင့်အလုံးစုံသောဥစ္စာဟူသမျှတို့တွင်ပညာတိဟုသောဥစ္စာဟာအတ္တဆုံးအမြတ်ဆုံးဖြစ်တယ်ဆိုပြီးတော့ဒီလိုနိတိဆရာတွေကပြောကြတယ်နော် ပညာရဲရင်တော့ပွဲလည်းမှာတင့်တယ်။ဘာဖြစ်လို့ပညာရဲရင်နေတဲ့သူတော်ကောင်းတွေပွဲလည်းမှာတင့်တယ်ရတယ်လို့မေးတော့ဒီပညာဟာလူသားတွေကိုဆင်းရဲဒုက္ခအမျိုးမျိုးမှဒုက္ခကဲတင်နိုင်တဲ့စွန့်ရင်တွေအပြည့်အဝမရှိဘူးလား။ရှင်နေတယ်။ပုဂ္ဂိုလ်တယောက်ရုပ်ဆင်းကတော့တင့်တယ်လှပါတယ်နှုတ်နယ်တယ်ပြုံးမြစ်တယ်။အမျိုးကလည်းမြတ်တယ်။ဒီတော့ရုပ်အဆင်းတင့်တယ်ပြီးတော့နှုတ်နယ်ပြုံးမြစ်ပြီးအမျိုးမျက်ချင်းလည်းမြတ်ပါစေ။ဒါပြင်းနဲ့ပညာမတက်ဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်ကဘာဖြစ်မလဲ။ယနေ့ကင်းနေတဲ့ညံဖြစ်တဲ့ပောက်ပန်းနဲ့တိတ်တူတယ်။ပောက်ပန်းများအဆင်းတော်ရှိတယ်။အနံ့တော့ကြည့်လိုက်မယ်ဆိုလို့ရှိရင်အနံ့ကောင်းသလား။ဘာအနံ့မှမွန်မြတ်တဲ့အနံ့ထွက်မလာဘူးနော်။အဲ့ဒီအတိုင်းပဲပုဂ္ဂိုလ်တယောက်ကြည့်လိုက်လို့ရှိရင်ရုပ်ဆင်းလှခြင်းလည်းလှပါစေ။နုနယ်ပြုံမြင့်တဲ့အရွယ်မှာတည်ရှိခြင်းလည်းရှိပါစေ။အမျိုးမျက်တဲ့ပုဂ္ဂိုလ်လည်းဖြစ်ရှင်ဖြစ်ပါစေ။ပညာမရှိဘူးသူ့မှာ။အသိအလိမ်မှာဉာဏ်ပညာမရှိဘဲနဲ့ဉာဏ်ဖြစ်နေမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကပောက်ပန်းသက်ဖွယ်မတင့်တဲ့ပုဂ္ဂိုလ်လူလောကမှာတင့်တယ်လို့မပြောနိုင်ဘူး။ဘာဖြစ်လို့လဲ။ဒီပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့မိမိတို့အစဉ်တည်းမြင်မတဲ့ဘဝတစ်ခုကိုရပ်နှိုင်တဲ့သဘောရှိမလား။မရှိနိုင်ဘူး။သူ့ထံမှာမန္တရာဝဇင်းဒုက္ခမှာထုတ်ဆောင်ကင်းတင်နေတဲ့စွန့်ရင်အပြည့်အဝရှိနေတဲ့တရားသူတရားမြတ်တွေကိုရနိုင်တဲ့သဘောရှိမလားမရှိဘူးသူကိုယ်တိုင်ကကမဘာမှအသိလိမ္မာဉာဏ်ပညာမရှိတာပဲနော်ဒါကြောင့်ဆရာသမားတွေထာမနီးမခံပဲကျန်းကံကိုမတင်ကြမတက်မြောက်တဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာကျန်းကံမတက်တဲ့ပုဂ္ဂိုလ်ကဘာနဲ့တူလဲလို့မေးရင်တော့ဟင်းသာအလဲမှာမြိုင်းတဲ့ဖွဲ့နဲ့တူတယ်ဆိုပြီးတော့ရှေ့ရှေ့သူတော်ကောင်းတွေကဆူဆုံးမှကြတယ်။ဟင်းသာတို့ရဲ့အလဲမှာမြိုင်းဒီမတင့်တယ်တလို့ဇာမင်ကျန်ကအဆရှိတဲ့အသိအလိမ်မှာဉာဏ်ပညာမကြွယ်ဝတဲ့ပုဂ္ဂိုလ်ကိုကျင်တရားအစဉ်တန်းနှိမ်မနေတဲ့ပုဂ္ဂိုလ်ကိုကျင်တရားအစဉ်မရှိမမြင့်တဲ့ပုဂ္ဂိုလ်တွေဟာဟင်းသာတို့ရဲ့အလဲမှာမြိုင်းတဲ့ဖွဲ့လို့ပရိသတ်သူတော်ကောင်းတို့ရဲ့အလဲမှာမတင့်တယ်တဲ့ပုဂ္ဂိုလ်တွေသာဖြစ်တယ်ဒီတော့ပညာရှိမှန်ခဲ့မယ်ဆိုလို့ရှိရင်တော့ပညာရှိတွေကဘယ်လိုရှိသလဲနော်ပညာရှိဟာပညာရှိသူတော်ကောင်းတဦးကိုမြင်လိုက်ရရင်ဒီပညာရှိဟာအလွန်တင့်တယ်လေယရနာအမျိုးမျိုးစင်မြန်းထက်တဲ့ပုဂ္ဂိုလ်တွေဟာတင့်တင့်တယ်သလိုဒီပညာရှိသူတော်ကောင်းဟာလည်းပညာဆိုတဲ့ယရနာနဲ့စင်မြန်းထက်တဲ့အတွက်ပရိသတ်အလယ်မှာတင့်တယ်လေနောက်တစ်ခုဒီပညာရှိသူတော်ကောင်းဟာအများရဲ့မိကိုအားထားရလဲဖြစ်တယ်ပညာရှိချင်းဒီဟူသောအကြောင်းကြောင့်သူ့မှာကြော်စိုးတဲ့ဂုဏ်သတင်းတွေလည်းရှိတယ်အချွေယံတွေလည်းမြပြတယ်ပညာရှိသူတော်ကောင်းကိုပညာလိုလားတဲ့ပုဂ္ဂိုလ်တွေကလာပြီးတော့မှီဝဲကြတယ်စိတ်ကကြတယ်အဲ့ဒီပညာကိုအကြောင်းပြုပြီးတော့ဒီပုဂ္ဂိုလ်ကဒီပညာနဲ့အသက်မွေးဝမ်းကြောင်းဆိုတဲ့စီးပွားဥစ္စာတွေရှားဖွေမယ်ဆိုလို့ရှိရင်လည်းဒီပညာကိုအခြေခံပြီးတော့စီးပွားဥစ္စာတွေရှားလို့မရနိုင်ဘူးလားရရှိနိုင်တယ်ဒါကြောင့်ပညာကြောင့်ရရှိတဲ့အကျိုးတရားတွေဟာလောကမှာများပါတယ်ပညာသည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေအနည်းငယ်သောပညာသည်အကျိုးမယုတ်နိုင်တဲ့ထုံးလေးတစ်ခုရှိပါတယ်နော်အဲ့ဒီထုံးလေးတစ်ခုကဘယ်မှာလာတယ်လဲဆိုတော့ဥစဉ်တို့ဇတ်တော်လေးတစ်ခုလာရှိပါတယ်ဒီချိန်မှာဥစဉ်တို့ဗာရဏသီမှာအဲတက္ကသိုလ်မှာဆိုပါတော့ဒိတာဗမ္မုခဆရာကြီးတဦးရှိတယ်အဲ့ဒိတာဗမ္မုခဆရာကြီးမှာသူကတပည့်တဦးရှိတယ်တပည့်ကသိပြီးတော့ဝတ္တရားကြည်ပြောင်းပါတယ်ဒါပေမဲ့လို့ဒီတစ်ဘက်ကသူကပညာသင်ပေးလိုက်တဲ့အချိန်ခါမှာဘယ်ပညာမှသင်လို့မတတ်မြောက်ဘူးတော်တော်အသင်ရခက်နေတယ်အသင်ရခက်နေတဲ့အခါကျတော့ဝတ္တရားကလည်းကြည်ပြွန်နေတဲ့တစ်ဘက်ဖြစ်တော့ဆရာကြီးကလည်းသနာရနဲ့တနေ့တော်ရဲခေါ်သွားတယ်တော်ရဲခေါ်သွားပြီးတော့မန္တန်လေးတစ်ခုသူ့ကိုသင်ပေးတယ်အဲ့ဒီမန္တန်လေးကဘာလဲဂတ္တေတိဂတ္တေတိကိင္ကရဏဂတ္တေတိအဟံပိတံဇာနာမိဇာနာမိဆိုတဲ့ဒီဂါထာလေးပါပဲအရင်ကတည်းကလေးတစ်ခုသင်ပေးလိုက်တယ်။ဘာပြောတာလဲဆိုတော့ဂတ္တိတိဂတ္တိတိတိုက်ခိုက်နေတယ်တိုက်ခိုက်နေတယ်။ကိင္ကရဏဂတ္တိတိဘဲကြောင့်ဘာကြောင့်တိုက်ခိုက်နေရသလဲ။ဟံပိတံဇာနာမိဇာနာမိငါမင်းကိုအဲ့ဒီသိနေတယ်သိနေတယ်လို့ဒီကတာလေးပဲ။အဲ့ဒါလေးကိုလည်းတော်တော်အခေါက်ပေါင်းများစွာသင်ပေးရပါတယ်။အဲ့ဒီမန္တန်လေးတစ်ခုကိုသင်ပေးလိုက်ပြီးတဲ့အချိန်ခါကျတော့ဆရာကြီးကဘာပြောလဲ။ကဲလွတ်ရလောက်ပြီဆိုတော့မင်းအဲ့ဒါလေးအမျက်သာရွတ်နေတော့ဒီမန္တန်လေးကမင်းကိုဒီနေ့မှာကောင်းကျိုးချမ်းသာတွေရရှိအောင်ထုတ်ဆောင်ကဲတင်နိုင်တဲ့စွမ်းအားရှိပါလိမ့်မယ်ဆိုပြီးတော့အဲ့ဒီလိုပြောပြီးတော့ပြန်လွှတ်လိုက်တယ်။ရိပ်ပေးပြီးတော့ပြန်လွှတ်လိုက်တယ်။ဒီမန္တန်လေးကသူကအမြဲတမ်းရွတ်ဖတ်နေတယ်မမေ့ဘူးဒါလေးတခုတော့သူကရတယ်။အိမ်ရောက်သွားပြီဆိုကြပါစို့။ဒီနေ့မှာသခိုးတွေကမလုပ်တယ်လေအိမ်နှိမ်ချမ်းမှာဥမင်လှိုင်ကောင်းတူးပြီးတော့အိမ်ထဲကိုဝင်လာတယ်။အ အဲ့ဒီချိန်ကမှလည်းဗာရဏသီဘုရင်ကရုပ်ဖြောက်ပြီးတော့ညဘက်မြို့ကိုလှည့်စုံစမ်းစစ်ဆေးတဲ့အခါအဲ့ဒီအိမ်နှံရောက်သွားတယ်။ဥမင်လှိုင်ကောင်းတွန်းနေတဲ့သခိုးတွေကိုလည်းမြင်တယ်။အဲ့ဒီချိန်ကမှဒီလူလင်လေးကပေါ့လေညဘက်နိုးလာတော့သူကနိုးလာတဲ့နဲ့ဒီပြင်းနေတဲ့ဒီမန္တန်လေးကိုသူကထပ်ပြီးရွတ်တယ်။ရွတ်လိုက်တဲ့အချိန်ကမှသခိုးတွေကတိုက်ခိုက်နေတယ်တိုက်ခိုက်နေတယ်ဘာကြောင့်တိုက်ခိုက်နေလဲငါမင်းတို့ကိုသိတယ်သိတယ်ဆိုပြီးဒီကာတာလေးထပ်ယူလိုက်တော့သခိုးတွေကဟာအိမ်ရှင်တို့နှုတ်ပြီးတို့တော့ဖမ်းမိတော့မယ်ဆိုပြီးထွက်ပြေးတယ်အဲ့ဒီရွတ်တဲ့အတန်လေးလည်းကြားလိုက်တယ်ဒီမန္တန်လေးလည်းကြားလိုက်တဲ့အချိန်ခါကျတော့ရှင်မင်းကြီးကနောက်တနေ့ကျတော့မနေ့လဲမိုးလင်းကမူးကြီးမရလေးဒီကောင်ဒီလူလင်လေးတော့အခေါ်ခိုင်းတယ်အခေါ်ခိုင်းပြီးတဲ့အချိန်ခါမှာဒီပညာသင်ပေးဖို့လူလင်ထံမှာဒီမန္တန်သင်ပေးဖို့တောင်းပန်တယ်နေရာတူမှာထိုင်ပြီးတော့သင်မယ်ဆိုလို့ရှိရင်တော့သင်ပေးပါမယ်ဆိုပြီးတော့ရှင်မင်းကလည်းသဘောတူလိုက်ပါတယ်။နေရာတူမှာထိုင်ပြီးတော့ဒီမန္တန်လေးတင်ယူလိုက်တယ်။တင်ပြီးတဲ့အချိန်ခါကျတော့ဒီနေ့ဘာဖြစ်လာလဲ။စစ်သူကြီးလုံတဲ့ပုဂ္ဂိုလ်ကနေပြီးတော့ရှင်မင်းကိုမိုးစစ်ကျင်းစွာမြအမြဲတမ်းသန္တိတပေးနေတဲ့ဆတ္တတဲ့ကိုသူကပြောတယ်။မင်းဆတ္တတဲ့အမှုပြုတဲ့အချိန်ခါမှာရှင်မင်းကိုဓာတ်နဲ့လက်ပင်ကိုလှိပြီးတော့မင်းအသေးတတ်တော့ရှင်မင်းသာတင်လို့ရှိရင်ငါရှင်မင်းဖြစ်ခဲ့လို့ရှိရင်မင်းကိုငါစစ်သူကြီးရာထူးခတ်မယ်။ဆတ္တတီကလည်းသဘောတူလိုက်တယ်။တဘောတူလိုက်တဲ့အချိန်ကမှရှင်မင်းရဲ့မုတ်ဆက်ကျင်းစွဲတွေကိုရိတ်နေရင်းနဲ့ဓာတ်ကိုစမ်းကြည့်လိုက်တဲ့အခါဓာတ်ကနည်းနည်းလေးအထက်လိုနေတယ်အထက်လိုနေတဲ့အချိန်ကကျတော့ဓာတ်ကိုနည်းနည်းထည့်အောင်တော့သွေးအောင်မှဖြစ်မယ်လက်ဘင်းကိုတစ်ချက်ထည့်လှည့်ရမှာပေါ့အဲ့ဒါထိုင်ပြီးတော့သွေးနေတဲ့အချိန်ကမှရှင်မင်းကလည်းအဲ့ဒီမန္တန်လေးသတိရတယ်နဲ့သူကဘာလုပ်တယ်လဲဂတေတိဂတေတိဂိင်္ဂရဏဂတေတိအဟံပိတံဇာနာမိဇာနာမိဆိုဒါလေးသူကယွတ်နေတယ်ယွတ်နေတဲ့အချိန်ကကျတော့ဘာဖြစ်လဲစန္ဒရရတခါတည်းကြောက်တူးတွေတုံးပြီးတော့ကုန်းဝှက်ချတော့တာပဲဘာပြောလဲတိုက်ခိုက်နေတယ်တိုက်ခိုက်နေတယ်မင်းဘာကြောင့်တိုက်ခိုက်နေလဲငါမင်းကိုသိပါတယ်သိပါတယ်လို့ဒီလိုပြောနေလိုက်တော့ဟာဒုက္ခပဲငါအမှုတွေတော့ပေါ်ကုန်ပြီဆိုအဲ့ဒီမှာကုန်ပြီဝှက်ချတာပဲဝှက်ချတဲ့အချိန်ကကျတော့ရှင်မင်းကိုမေးလိုက်တယ်ရှင်မင်းကမေးလိုက်တဲ့အခါမှာအကျိုးကြောင့်နေသူကအကုန်လုံးတင်ပြလျှောက်ထားတယ်အဲ့ဒီလိုတင်ပြလျှောက်ထားတဲ့အချိန်ကကျတော့ရှင်မင်းကနေဘာလုပ်သလဲစစ်သူကြီးကိုတိုင်းပြည်ကနေနှင်ထုတ်လိုက်တယ်နှင်ထုတ်ပြီးတော့ခဏကဒီမန္တန်လေးတင်ပေးတဲ့ပုဂ္ဂိုလ်ကိုခေါ်ပြီးတော့သူကစစ်သူကြီးရာတို့ခံပေးလိုက်တယ်ဉာဏ်ဉာဏ်ဆိုတဲ့အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေအကျိုးရှိတဲ့သဘောဖြစ်ပါတယ်အကျိုးဆုံးယုံမှုရှိသလားမရှိဘူးဒါကြောင့်သူတော်ကောင်းများကဒီပညာကိုမြတ်လို့ကြတယ်ဘုသူတ္တဆိုတဲ့အကြအမြင်ဘုသူတ္တမြတ်ပြခြင်းဆိုတဲ့ဒီပညာကိုမြတ်လို့ကြပါတယ်ဒါပြင်းနဲ့ပညာတော့ရှိတယ်ပညာရှိပြီတဲ့အခါမှာပညာဖြင့်သိရမယ်လိုက်နာဖို့ကျင့်ကြံမယ်တရားတွေရှိတယ်ရှောင်ကျင်ရမယ်တရားတွေရှိတယ်လိုက်နိုင်ရမယ်တရားလည်းမလိုက်နိုင်ဘူးရှောင်ကျင်ရမယ်တရားလည်းမရှောင်ကျင်ဘူးဆိုလို့ရှိရင်ကောင်းရံတုက္ကဋိထုပ်ဖို့ကိုရောက်နိုင်ပါမလားမရောက်နိုင်ဘူးခုနကပြောခဲ့တဲ့အန္တတုတ်တံပဲအပြည့်ရှိတဲ့တရားသိတယ်အပြည့်မရှိတဲ့တရားလည်းသိတယ်အပြည့်ရှိတဲ့တရားကိုမရှောင်နိုင်ဘူးအပြည့်မရှိတဲ့တရားလည်းလိုက်နာပြီးတော့မပြုတ်ကျင်နိုင်ဘူးထုပ်ဖို့ကိုဒီကောင်းရံတုက္ကဋိရောက်မလားမရောက်ဘူးဒါကြောင့်ပညာရှိတဲ့ဆိုတော့လေပညာရှိနေတဲ့ပုဂ္ဂိုလ်ကမကောင်းတာကိုမကောင်းမှန်သိခဲ့ရင်ရှောင်ကျင်နိုင်တဲ့စွမ်းအားရှိရမယ်။ကောင်းတာကိုကောင်းမှန်သိခဲ့ရင်လည်းလိုက်နာပြုကျင့်နိုင်တဲ့စွမ်းအားရှိရမယ်။အဲ့ဒီလိုစွမ်းအင်ရှိမှသံလင်သန္တရာဝဆင်းဒုက္ခကြီးမှလွတ်မယ်။ကောင်းရာဒုက္ခကြီးရောက်မယ်။အဲ့ဒီစွမ်းအင်တွေမရှိဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်သည်သန္တရာဝဆင်းဒုက္ခမှာကိုလွတ်ပါမလား။မလွတ်ဘူး။သင်ပြီးသည်နောက်ပိုင်းကာလနဲ့ကောင်းရာဒုက္ခကြီးကိုရောက်နိုင်ပါမလား။မရောက်နိုင်ဘူးတဲ့နော်။ဒါကြောင့်ကျန်းကအများအပြားတင်ထားပါလျက်နဲ့မကျင့်လို့လူမိုက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ကျန်းကအစုံတိုင်းကျင့်သူသားလျင်ပညာရှိဖြစ်နိုင်တယ်ကျန်းကအစုံတိုင်းမကျင့်တဲ့ပုဂ္ဂိုလ်ဟာလူမိုက်သာဖြစ်ရမယ်ပညာရှိတော့ဘယ်လိုမှမဖြစ်နိုင်ဘူးတဲ့နော်နိုင်ခြင်းစဉ်းစားပြီးကောင်းစွာဖော်ဆက်ထားတဲ့ဈေးကသားလျင်လူနာတို့ရဲ့ယောဂကိုပျောက်ကင်းစေနိုင်တဲ့စွမ်းအားရှိပါတယ်ဈေးမြီကမတ္တလေးနဲ့ယောဂဟူသည်မြတ်ကိုပျောက်ကင်းနိုင်တဲ့စွမ်းအားရှိပါမလားမရှိဘူးဒါကြောင့်မိမိတို့ဟာနိုင်နိုင်ချင်းချင်းဖြင့်ဘုရားရှင်ရဲ့တရားတော်တွေကိုသင်ယူဖို့လဲလိုတယ်။နိုင်နိုင်ချင်းချင်းဖြင့်ဘုရားရှင်ရဲ့တရားတော်ကိုသင်ယူပြီးတဲ့အချိန်ခါမှာဤကအကုသို့လို့သိခဲ့ရင်လိုက်နာပြီးပြုကျင့်နိုင်ဖို့လိုတယ်။ဤကအကုသို့လို့သိခဲ့ရင်ရှောင်ကျင်နိုင်တဲ့စွမ်းအားရှိဖို့လိုတယ်။ဤကသီလကျင့်စဉ်လို့သိခဲ့ရင်ဒီသီလကျင့်စဉ်တွေကိုဖြည့်ဆည်းအောင်ဖြည့်ကျင့်ဖို့မလိုဘူးလားလိုတယ်။ဤကတမာတိကျင့်စဉ်လို့သိခဲ့ရင်တမာတိကျင့်စဉ်တွေကိုတကယ်လိုက်နာပြီးပြုကျင့်ဖို့မလိုဘူးလားလိုအပ်တယ်ဤကပညာကျင့်စဉ်လို့သိခဲ့ရင်ဒီပညာကျင့်စဉ်သိခါကြောင့်ရရှိနိုင်တဲ့အသိအလိမ်မှာဉာဏ်ပညာတွေ မိမိရဲ့ယုံနာတဏ္ဍာအစင်မကိဝလာအောင်ကြင့်ကြံကြွက်ကိုဘာမြအထုတ်ဖို့မလိုဘူးလားလိုခဲ့တယ်။ဒါကြောင့်ဒီဘုသူတ္တမင်္ဂလာကိုဘုသူတ္တအကြမြင်ဘုသူတ္တရှိခြင်းဆိုတာကဘုသူတ္တရှိပြီလို့လိုက်နာပြီးဘုသူတ္တမင်္ဂလာနဲ့ပြည့်စုံအောင်ကြင့်ကြံကြွက်ကိုဘာမြအထုတ်နေတဲ့ပုဂ္ဂိုလ်တွေကိုသာလဲဘုရားရှင်ကမင်္ဂလာရှိတယ်လို့ဒီလိုပြောတာပါ။သာမိကျန်ကန်တော့တက်မြောက်ပါရဲ့မကျင်ဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်တွေကိုမင်္ဂလာရှိတယ်လို့ပြောမလား။မပြောဘူးနောက်တစ်ခုကတော့အာဂါရိကဘုဟုသစ္စတဏီဖွင့်ထားတယ်အာဂါရိကဘုဟုသစ္စလူလောကမှာအကြမြင်ဘုသူတ္တမြတ်ပြခြင်းအဲ့ဒီအကြမြင်ဘုသူတ္တမြတ်ပြခြင်းဆိုတာကဘာလဲလို့မေးတော့ယံအနဝဇံအပြစ်မရှိတဲ့တရားတွေဘယ်လိုအပြစ်မရှိတယ်လို့မေးတော့လောကမှာအတမွေးဝမ်းကြောင်းလုပ်ငန်းရတဲ့ရှိပါတယ်နော်အဲ့ဒီအတမွေးဝမ်းကြောင်းလုပ်ငန်းရတဲ့နဲ့ပတ်သက်ပြီးတော့အပြစ်မရှိတဲ့လုပ်ငန်းရတဲ့ကိုမိမိကကြွန့်ကျင်လိမ္မာမှုရှိရတယ်။အဲ့ဒီလိုကြွန့်ကျင်လိမ္မာမှုရှိခဲ့မယ်ဆိုလို့ရှိရင်လေထိုကြွန့်ကျင်လိမ္မာမှုရှိနေတဲ့ဒီအတမွေးဝမ်းကြောင်းလုပ်ငန်းရအပေါ်နဲ့ကြွန့်ကျင်နေတဲ့ဒီအသိညာဟာဥပ္ပယလောကဟိတဒုက္ခဝဟနာတော်မင်္ဂလန္တိဝရိတပါပိစုံပံကြည်ပါချမ်းသာရဲ့ဓမ္မလွန်ကြည်ပါချမ်းသာရဲ့ဆိုတဲ့ချမ်းသာဒုက္ခဒီကိုရွတ်ဆောင်ပြနေတဲ့စွမ်းအားရှိခြင်းကြောင့်လည်းမင်္ဂလာလို့ခေါ်တယ်။ဆိုလိုတာကတော့လောကမှာဒါကအပြစ်ရှိတဲ့လုပ်ငန်းဒါကအပြစ်မရှိတဲ့လုပ်ငန်းလို့ခွဲခြားသိပြီ။စီးပွားရှာတဲ့အပိုင်းမှာဒါကအပြစ်ရှိနေတဲ့စီးပွားရှာတဲ့လုပ်ငန်းဒါကအပြစ်မရှိတဲ့စီးပွားရှာတဲ့လုပ်ငန်းလို့သိပြီ။သိလိုက်တဲ့အချိန်ခါမှာအပြစ်ရှိနေတဲ့စီးပွားရှာမှုကိုရပ်ဆိုင်းလိုက်တယ်အပြစ်မရှိတဲ့စီးပွားရှာမှုကိုလိုက်နာပြုတ်ကျင့်ပြီးတော့တရားတော်နိလဖြင့်စီးပွားရှာတယ်။ရှာပြီးတဲ့အချိန်ကမှဒီတရားတော်နိလဖြင့်ရရှိတဲ့စီးပွားဥစ္စာတွေကိုအခြေခံပြီးတော့မိမိကဓမ္မလွန်ကြီးပွားချမ်းသာရေးလို့ခေါ်ဆိုအပ်တဲ့ဒါနကျင့်စဉ်တွေ၊သီလကျင့်စဉ်တွေ၊သမထကျင့်စဉ်တွေ၊ဝိပဿနာကျင့်စဉ်တွေကိုကျင့်နေ။အဲ့ဒီလိုကျင့်ခဲ့မယ်ဆိုလို့ရှိရင်တော့ထိုပုဂ္ဂိုလ်ရဲ့တန်တမှာပိစုံပံကြည်ပါချမ်းသာခြင်းတမလွန်ကြည်ပါချမ်းသာခြင်းဆိုတဲ့ဒီချမ်းသာဒုက္ခနှစ်မျိုးကိုဒီကျင့်ဝတ်ပฏิပတ်တွေကရွတ်ဆောင်ပြီးနေတဲ့စွမ်းအားမရှိဘူးလားရှိနေတယ်။ဒါကြောင့်မိမိတို့ရဲ့အတ္တမွေးဝမ်းကြောင့်နဲ့ပတ်သက်ပြီးတော့အကြအမြင်ဘုသူတ္တမြတ်ပြခြင်းကိုလည်းမင်္ဂလာတစ်ခုဆိုပြီးတော့မြတ်စွာဘုရားဟောပါတယ်နော်။ကဲဘာဝသစ္စာမင်္ဂလာအကြောင်းကိုဒီနေရာမှာရပ်ဆိုင်ပြီးတော့နောက်တစ်ခုသိမ့်ပင်စဘာဝသစ္စင်စသိမ့်ပင်စဆိုပြီးတော့မြတ်စွာဘုရားဆက်ခေါ်တယ်အဲ့ဒီသိမ့်ပအဲ့ဒီသိမ့်ပဆိုတာကိုအတ္တကရာဆရာတော်ကတော့ဒီနေရာမှာသိမ့်ပတိယံကင်စီဟထကောတန်လံဆိုပြီးတော့လက်မှုပညာကိုသိမ့်ပဆိုပြီးခေါ်တဲ့အကြောင်းရှင်းထားတယ်နော်အဲ့ဒီတော့စက်မှုလက်မှုလုံးအတ္တပညာကိုသိမ့်ပလို့ခေါ်ပြီးတော့ရှေ့တုန်းကတော့နှုတ်မှုအတ္တပညာကိုတော့ဝိဇ္ဇာလို့ဒီလိုခေါ်ပါတယ်ရှင်းရခင်ကတော့သူတို့စက်မှုလက်မှုမထွန်းကားသေးတဲ့အချိန်အခါဖြစ်တော့နှုတ်မှုအတ္တပညာဝိဇ္ဇာကိုသူတို့ကဥစားပေးကြတယ်လက်မှုအတ္တပညာကိုတော့သိပြီးတော့ဥစားမပေးကြဘူး။စကားမပြောတတ်တဲ့ငဆုငါအတေတောင်မှဒီလက်မှုပညာကိုသင်ပေးရင်တတ်နိုင်တယ်။နှုတ်မှုပညာဆိုတာကတော့အမတန်အစင်တတ်မြင့်မှတတ်နိုင်တယ်ဆိုပြီးတော့သူတို့ကရှေ့ရင်ရှေ့ရခင်အခါတုန်းကတော့ဝိဇ္ဇာခေါ်တဲ့နှုတ်မှုအတ္တပညာကိုသူတို့ဥစားပေးကြတယ်နော်။ဒီနေရာမှာအထက်ကရာဆရာတော်ကဘာဖွင့်ထားလဲ။သိဗ္ဗန္နာမအာဂါရိကသိဗ္ဗင်္စအနာဂါရိကသိဗ္ဗင်္စအာဂါရိကသိဗ္ဗလူသားတို့ရဲ့အတ္တပညာအနာဂါရိကသိဗ္ဗယဟန်တို့သိတဲ့သိလိုက်တဲ့လက်မှုအတ္တပညာဆိုပြီးတော့နှစ်ခုရှိပါတယ်။အဲဒါလူသားတွေရဲ့မင်္ဂလာဖြစ်နိုင်တဲ့လက်မှုအတ္တပညာဆိုတာကဘာလဲလို့မေးတော့ယံပရုပရောဓဝိရဟိတံအကုသလဝိဝေစိတံမဏိကာရသောနာကာရကမ္မာတိတံဣဒ္ဓလောကထဝဟနတောမင်္ဂလံလူသားတွေသိတဲ့သိလိုက်တဲ့လက်မှုအတ္တပညာဆိုတာကဘာလဲလို့မေးတော့ပရုပရောဓဝိရဟိတံဒုရမရကိုညှင်းပဲညှင်းပန်းနှိမ့်ဆက်တက်ဖြတ်ချင်းမှကင်းနေတဲ့အတ္တပညာတစ်ခုဖြစ်ရမယ်။ဒါကသတ်မှတ်ချက်တစ်ခု။အကုသလဝိဝုစိတအကုသိုလ်တရားဒီမှကင်းရှင်းနေတဲ့လက်မှုအတ္တပညာဖြစ်ရမယ်။ဒုရမရကိုတက်ဖြတ်ကြောင်းဖြစ်တဲ့လက်မှုအတ္တပညာဆိုလို့ရှိရင်မင်္ဂလာဖြစ်သလား?မဖြစ်ဘူးတဲ့။အကုသိုလ်တရားဒီနဲ့မကင်းတဲ့လက်မှုအတ္တပညာဖြစ်ခဲ့ရင်လည်းမင်္ဂလာဖြစ်သလား?မဖြစ်ဘူး။နောက်တစ်ခုဒီလိုဆိုရင်အဲ့ဒီအတ္တပညာတွေဟာဘယ်လိုဟာတွေလဲလို့မေးတော့မဏိကာရသောနာကာရကမ္မာတိတဲ့နော်ဗရမယာရွယ်ထွင်းတဲ့အလုတ်တို့ရွှေပရင်ဒီအလုတ်တို့အစရှိတဲ့ဒီလိုလက်မှုအတ္တပညာမျိုးတွေကိုဆိုလိုပါတယ်ဆိုပြီးရှင်းထားတယ် အဲ့ဒါကတော့ဣဒ္ဓလောကတဝဟနတော်ဒီလောကကြီးပေါ်ချမ်းသာရေးကိုရွတ်ဆောင်ပေးတဲ့အတွက်ကြောင့်မင်္ဂလာမြည်တယ်ဆိုပြီးတော့ဒီလိုဖွင့်ထားတယ်။နောက်တစ်ခုယဟန်နေသိတဲ့သိတဲ့လက်မှုပညာဆိုတာကဘာတွေလဲလို့မေးတော့သင်္ကန်းဘယ်လိုဆိုးရမလဲသင်္ကန်းဘယ်လိုချိုးရမလဲသဘိတ်ကိုဘယ်လိုဖုတ်ရမလဲအစချင်းတင်ဖြစ်ယဟန်ပရိက္ခရာတွေကိုပြုပြင်စီမံခန့်ခွဲတတ်တာတဲ့ဒါယဟန်တော်တွေအတွက်လက်မှုပညာတစ်မျိုးပဲအဲ့ဒီလက်မှုပညာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကလည်းသူကဣဒ္ဓဘိက္ခဝေဘေကုယာနိဒာနိတပ္ပမဇာရိနာဥစ္စာဝါဇာနိကိင္ကရဏိယာနိတတအတေခောဟောတိစသည်ဖြင့်မြတ်စွာဘုရားဟောနာထတရား၁၀ပါးထဲမှာထည့်ပြီးတော့ဟောထားပါတယ်နော်ယဟန်တော်တစ်ပါးကသရင်သုံးပါးတို့မှာတင်္ဂန်ချုပ်ဖို့ယံသဘိတ်ဖို့ဖို့ယံတင်္ဂန်ဆိုးဖို့ယံအစရှိတဲ့ဒီလိုအကြောင်းတွေပေါ်လာခဲ့ရင်အဲ့ဒီလုပ်ငန်းရည်မှာကြွန့်ကျင်လိမ္မာမှုရှိပြီးတော့ဝိုင်းဝန်းကူညီတတ်တဲ့စိတ်ထားရှိရမယ်ဆိုပြီးတော့မြတ်စွာဘုရားဟောထားတယ်အဲ့ဒီဟောထားတဲ့အတိုင်းပဲယဟန်တော်တစ်ပါးကယဟန်ဖြစ်လာပြီဆိုလို့ရှိရင်တော့တင်္ဂန်ဘယ်လိုချုပ်ရမယ်ဆိုတော့ကြွန့်ကျင်လိမ္မာမှုရှိရတယ်တင်္ဂန်ကိုဘယ်လိုဆိုးရမယ်ဆိုတာကြွန့်ကျင်လိမ္မာမှုရှိရတယ်။တပိတ်ကိုဘယ်လိုဖိုးရမယ်ဆိုတာကြွန့်ကျင်လိမ္မာမှုရှိရပါတယ်နော်။ဘုန်းကြီးကတရားဟောရင်းနဲ့တရိယာတဲ့အတွက်ဘုန်းကြီးဒီတင်္ဂန်ချုပ်မှုဆိုးမှုတပိတ်ဖို့မှုဆိုတဲ့လုပ်ငန်းခွင်လေးနဲ့ပတ်သက်ပြီးတော့ဘုန်းကြီးဘုဒ္ဓတားလေးတစ်ခုတင်ကြတော့ပြောဖို့ရည်ရွယ်ပါတယ်ဒါမင်္ဂလာတရားတော်တစ်ခုပါနော်ဘုန်းကြီးတို့ယဟန်တော်များမှာတင်္ဂန်ချုပ်တာနဲ့ပတ်သက်ပြီးတော့ရှင်းရခင်အခါတုန်းကတော့ထူးထူးထူးထူးသိရှိဖို့တော့မရပါဘူးနောက်ပိုင်းမှာတော့ဘုရားရှင်ကမင်္ဂရလေတော့ကိုအခြေခံပြီးတော့တင်္ဂန်ချုပ်ဖို့ရန်ရှင်အနန္ဒကိုအမိန့်ရှိလိုက်တဲ့အချိန်ခါကစပြီးတင်္ဂန်ချုပ်မှုဆိုတဲ့လုပ်ငန်းတစ်ခုပေါ်လာခဲ့တင်္ဂန်ချုပ်မှုဆိုတဲ့လုပ်ငန်းတစ်ခုပေါ်လာတဲ့အချိန်ခါမှာတင်္ဂန်ဒီမှာအခန်းလေးတွေဖွင့်ထားတယ်။ဖွင့်ထားလိုက်တဲ့ဒီအခန်းလေးကမကရလေတော့ပုံစံဆိုပြီးတော့ဒီလိုအကြောင်းပြထားတယ်။မကရတိုင်းမှာလေတော့မှာလေရီလုတဲ့အချိန်ခါမှာမြေစီမြေဩဇာတွေအပြင်ထွက်ကြမသွားအောင်ရေထဲမှာစီးပါပြီးမသွားအောင်အတတ်နိုင်ဆုံးအဖြစ်ရေတွေကိုလွတ်လွတ်နဲ့အပြင်စီးမထွက်အောင်လေကန်သင်းလေးတွေဖွင့်ထားကြတယ်။ကစင်းရိုးပေါ့ဒီကစင်းရိုးလေးတွေဖွဲ့ထားဖို့အချင်းကြီးကမြေစီမြေဩဇာပေးမထွက်ရေးအတွက်ရှေ့ရှုပြီးဖွဲ့ထားတာဖြစ်တော့တတော်လေးအချိုးကျတဲ့ပုံစံတော့ရှိပုံရပါတယ်နော်အဲ့ဒီမင်္ဂလာလေတော့ပုံစံကိုကြည့်ပြီးတော့ရှင်အနန္ဒကိုရောမြတ်ကလည်းတန်ခါးနေချုပ်လိုက်တယ်ချုပ်လိုက်တဲ့အချင်းခါကျတော့အဲ့ဒီတန်ခါးနဲ့ပတ်သက်ပြီးတော့ပြဿနာလေးတွေတတော်ပေါ်လာတယ်ပေါ်လာတော့သူတေသနာသမားတွေကလိုက်ပြီးသူတေသနာပြုလိုက်တဲ့အချင်းခါမှာအတွေ့အဖြစ်တော့ဆိုကြပါစို့ဘုန်းကြီးတို့နဲ့အနည်းကဆုံးဖြစ်တယ်မင်းတို့မင်းလက်ထက်ကဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်တန်ခမ်းချုပ်ရင်အပ်မလဲဆိုတာဒီအခြေတင်တော်တော်လေးဖြစ်ကြပါတယ်အဲ့ဒီအခြေတင်ဖြစ်တဲ့ပွဲတွေမှာနာမည်ကျော်ဖြစ်တဲ့ဗမောဆရာတော်ဘုရားတို့လည်းပါကြတယ်ဗမောဆရာတော်ကတော့သူကဣဇိနသိပိတံပဏ္ဏနဝတ္တိမဖြတ်ဖက်ချုပ်ခင်ရင်မအပ်ဘူးဆိုတဲ့ဒီပါဠိတော်စကားကိုးကားပြီးတော့သူကချုပ်ရိုးရှိသည်မြတ်အကုန်ဖြတ်မှအပ်တယ်ဆိုပြီးဒီလိုသူကဆုံးဖြတ်ထားတယ်တန်ခမ်းချုံရုပ်အခန်းကြီးဖွဲ့တဲ့အခါမှာချုံရုပ်တိုင်းချုံရုပ်တိုင်းမှာဓာတ်ဆက်တွေဖြင့်အကုန်ဖြတ်ရတယ်။ဘာဖြစ်လို့လဲ။ပိစတဲ့ခုရှင်နေတုန်းကတန်ဖိုးရှိခြင်းရှိမယ်။အပိုင်းမင်းဖြတ်လိုက်တဲ့အချိန်ကမှမူလတန်ဖိုးကဲ့သို့တန်ဖိုးရှိသေးလား။မရှိတော့ဘူး။ဒါကအကြောင်းတစ်ခု။တန်ဖိုးနဲ့သွားစေခြင်းနဲ့အတွက်ရည်ရွယ်ချက်တစ်ခုပါတယ်။နောက်တစ်ခုချုံရုပ်မပါတဲ့ပိစနဲ့တွေ့ထရတာနဲ့ချုံရုပ်တွေများနေတဲ့ပိစတွေ့ထရတာဘယ်တင်ကအတွေ့အထိကြမ်းတမ်းမှုပိုများတယ်။ချုံရုပ်များတော့တွေ့ထရတဲ့ကျန်းတဲ့ဒုက္ခတန်ဖတ်တာကျန်းတဲ့အတွေ့အထိရှိစေချင်တာကအကြောင်းတကူဘာဖြစ်လို့လဲချောချောမှုမှုကလေးနဲ့ကြော့နေအောင်ဝတ်နေတာကိုဘုရားရှင်ကသိပြီးတော့မနှိမ့်ချက်ဘူးခန့်ကျန်းချက်အတွေ့အထိလေးရှိခဲ့မယ်ဆိုရင်မိမိရဲ့တန်ခမ်းပရိက္ခရာအပေါ်နဲ့တွေ့တံမေမုံမှုတွေယော့တဲ့ယော့သွားအောင်တန်ဖိုးကလည်းနဲ့သွားရင်တွေ့တံမေမုံမှုတွေယော့တဲ့ယော့သွားအောင်ဒီလိုဥတည်ချက်ဖြင့်မြတ်စွာဘုရားကတန်ခမ်းတွေကိုဖြတ်ပြီးတော့ချုပ်ဖို့ခွင့်ပြုထားတယ်ပြည့်ညတ်ထားတယ်အဲဒီတော့တန်ခမ်းကိုဖြတ်ပြီးချုပ်ရမယ်ဆိုတော့ဘယ်လောက်ဖြတ်ရမလဲဒီဘိတ်နဲ့ပတ်သက်ပြီးတော့ဗမောစရောကတော့ချုံရိုးရှိသည်မြတ်ဓာတ်ဆက်ပြီးဖြင့်အကုန်ဖြတ်မှအပ်တယ်ဖြတ်ပြီးတော့မှသာချုပ်ရမယ်မဖြတ်ဘဲနဲ့ချုပ်ခရင်မအပ်ဘူးဆိုပြီးတော့ဒီလိုအကြောင်းပြတယ်အဲဒီတော့တန်ခမ်းလေးမြင်မှုတဲ့ပုံကိုဒီထက်များကြပါတယ်အခန်းလေးတွေဖွဲ့လိုက်တဲ့အခါမှာလေကစင်းရိုးပုံတရံဖြင့်အကြောင်းလေးတွေနှစ်ကြောင်းနှစ်ကြောင်းသွားထားတာတွေ့လိမ့်မယ်နော် အဲ့ဒီနှစ်ကြောင့်မှချိုယိုးတိုင်းမှာသူကဓာတ်နဲ့အကုန်ဖြတ်မှအပ်တယ်မဖြတ်ရင်မအပ်ဘူးလို့သူကဒီလိုဆုံးဖြတ်တယ်သို့တော်လဲပင်စခန္ဓာဧတတာတိပင်စကံဆိုပြီးတော့ဝဇိရဗုဒ္ဓဒီကမှာပင်စကဆိုတဲ့စကားလုံးလေးကိုရှင်းထားပါတယ်အဲ့တော့ပင်စကဆိုတာကဘယ်ကဒီစကားလုံးလေးကလာတယ်လို့မေးတော့အတေကရာကသင်္ဂမ်းမှာ၅ခန်းတော်၎င်း၇ခန်းတော်၎င်းကိုယ်ကံတော်၎င်းစေတကံတော်၎င်းအပ်တယ်ငါးကံအပ်ငါးကံအောက်နေခဲ့ရင်တော့မအပ်ဘူးဆိုပြီးဒီလိုဆုံးဖြတ်ထားတယ်အဲ့ဒီဆုံးဖြတ်ချက်မှာပင်စကံဝါတတကံဝါနဝကံဝါဧကတတကံဝါဆိုပြီးဒီလိုသုံးထားတဲ့အသုံးနှုံးလေးရှိတယ်အဲ့ဒီပင်စကဆိုတာဘာလဲဒီစကလုံးကိုဝဇိရဗုဒ္ဓဒီကဆရာတော်ဘုရားကတော့ပင်စခန္ဓာဧတတာတိပင်စကံပင်စခန္ဓာ၅ဘိ၅ဇရှိနေတဲ့အတွက်ကြောင့်ပင်စကလို့ခေါ်တယ်ဆိုပြီးဒီလိုသူကရှင်းတယ်။အဲ့ဒီရှင်းလင်းချက်ကိုကိုးကားပြီးတော့ဆရာတော်ဥပုတ္တရဲ့ဆရာသမားဖြစ်တော်မူတဲ့ညောင်ကန်စတော်ဘုရားအရှင်မုဏိဒ္ဒသာရနဲ့တူပါတယ်။အဲ့ဒီညောင်ကန်ဆရာတော်ဘုရားကတော့သူ့ရဲ့ဝိနည်းသာရဂန္ဒီကျမ်းမှာဒီဝဇိရဗုဒ္ဓဒီကကိုကိုးကားပြီးတော့၅ခန်းတန်ခန်းဖြစ်ခဲ့ရင်၅ဇဖြစ်ရင်အပ်ပါတယ်ဆိုပြီးတော့ဒီလိုဆုံးဖြတ်ထားတယ်နော်။အဲ့ဒီအဆုံးဖြတ်ကိုတော့အများကနှိမ့်ချပုံရပါတယ်။ဗမောစရောဘုရားအမိတ်ရှိတဲ့အဆုံးဖြတ်ကတော့လိုက်နာပြုကျင်ဖို့ရန်အတွက်တကယ်လက်တွေကြတော့တော်တော်လေးခက်တယ်။ခက်တယ်ဆိုတာကရိုးရိုးငါးကန်းဧကတိမာတော့နည်းနည်းလွယ်ကူခြင်းလွယ်လူမဲ့နှစ်သက်တန်ခမ်းကြတော့တော်တော်လေးခက်သွားပြီ။ချုပ်ပုံချုပ်နီးတွေမှာကအကုန်လုံးဖြတ်ရမယ်ဆိုရင်တော့တော်တော်ကိုအခက်ခဲတွေ့တယ်နော်။ချုပ်တက်ဖို့လည်းသိမ့်မလွယ်ဘူး။နှစ်သက်တန်ခမ်းချုပ်ပုံနီးစနစ်တွေကလည်းနည်းနည်းလေးတော့ဘယ်တော့ကစခဲ့တယ်တော့မပြောတတ်ဘူး။ဒီနီးစနစ်တွေကတော်တော်လေးခက်နေတယ်ခဏနေတဲ့အချိန်ကကြတော့နောက်ဆုံးမင်းတို့မင်းလက်ထက်မှာဇာညောင်းတော်ဘုရားဇာညောင်းတော်ဘုရားဆိုတာကတော့လယ်ရီတော်ဘုရားတို့ရဲ့ဆရာဖြစ်တယ်နန်းတွင်မန္တလေးတောင်တဲ့နန်းတွင်ရဲ့အချမ်းမှာဇာညောင်းတိုက်ဆိုတာရှိတုန်းကရှိခဲ့ပူပါတယ်မဟာသုတ္တတနဇာညောင်းဆိုပြီးတော့အဲ့ဒီဇာညောင်းမှာတရင်သုံးတော်မူတဲ့လယ်ရီတော်ဘုရားတို့ခေတ်ကတော့တန်ခါသုံးတော်လောက်ရှိတယ်လို့ဆိုပါတယ်ဒီနှစ်တော်ကျော်သုံးတော်လောက်ကိုဇာချပေးနေတဲ့နာမည်ကျော်ဖြစ်တဲ့ဇာညောင်းတော်ဘုရားကသင်္ကန်းချုပ်ပုံဤစနစ်ကလေးတွေကိုပုံဆွဲပြီးတော့အဲ့ဒီမှာမင်းတို့မင်းထံတင်သွင်းပေးပါတယ်။ဇာညောင်းတော်ဘုရားရဲ့တင်သွင်းထားတဲ့ပုံကိုပဲဒီနေ့အတီးပြုတ်ပြီးတော့ပမာပြီးမှချုပ်လုပ်ကြပါတယ်။တိုးတော့ဇာမပန်နေတဲ့ပြဿနာတစ်ခုနဲ့တော့နည်းနည်းလေးတော့ညှိနေတယ်။ညှိတယ်ဆိုတာကဇာမအလွှာတစ်ခုပုံနေတဲ့ငါးကန်းသင်္ကန်းမှာနောက်ထပ်အလွှာတစ်ခုထပ်ပြီးတော့ပို့ထားတာရှိတယ်ဆိုပြီးတော့ဒီလိုတော့ကျန်းကန်မြတ်မှာဆုံးဖြတ်ထားတယ်အဲ့ဒါဟာဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ချုပ်လုပ်ထားတယ်ဆိုတာဒီနေ့အထိအတိအကျမသိတော့ဘလူးမလည်းရည်ပြဆုံးဖြတ်ချက်ချလို့တော့မရဘူး။စာမှာတော့ပါနေတယ်။ခုခေတ်ချုပ်လုပ်ပုံတန်ခမ်းများသည်ဘုရားရှင်လက်ထက်တော်ကချုပ်လုပ်ထားတဲ့ပုံစံနဲ့တော့အနည်းငယ်ကွဲလွဲမှုရှိတယ်ဆိုတာကတော့အလုံးလက်ခံကြပါတယ်နော်။ခေတ်စစ်စစ်ကပြောင်းလာတာဖြစ်လေတော့ဘုရားရှင်လက်ထက်ကဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်တန်ခမ်းနေချုပ်လုပ်တယ်ဆိုတာကိုတော့စာအရသာမှန်းဆပြီးတော့ယုံလုံးဖော်ရတဲ့သဘောဖြစ်နေတဲ့အတွက်အတိအကျတော့မပြောနိုင်ကြဘူးနော်။ကဲအခန်းနဲ့ပတ်သက်ပြီးတော့ထားပြီးတော့အယောင်နဲ့ပတ်သက်တဲ့ပြဿနာကြတော့မြတ်စွာဘုရားကဆိုရည်တွေခွင့်ပြုလိုက်ပါတယ်။ဆိုရည်ခွင့်ပြုလိုက်တဲ့အချိန်ခါမှာအပွင့်နဲ့ပတ်သက်လို့ရှိရင်တော့မဲဇယ်ပွင့်နဲ့တူပါရဲ့နော်။အဲ့ဒီမှာအပွင့်နဲ့ပတ်သက်လို့မတ်တဲ့ဆိုရည်လည်းရှိတယ်။အရွက်ကြတော့မဲရွက်ဒန်းရွက်အဲ့ဒီနှစ်ခုနဲ့ဆိုတာမာဖူကျန်တဲ့အရွက်တွေနဲ့ဆိုတာအတည်းအခောက်ကတော့ကြံပိုင်ခောက်ဒေါရခောက်တယ်အဲ့ဒီအခောက်နှစ်ခုမအဖူကျန်တဲ့တစ်ခောက်တင်နေအပ်တယ်နှွယ်ကြတော့ထန်းကျင့်နှွယ်ပိနေနှွယ်ပိနေနှွယ်အဲ့ဒီနှွယ်နှစ်မျိုးမအဖူကျန်တဲ့နှွယ်တွေနဲ့ဆိုရင်အပ်တယ်ပင်စီမာကတော့မတ်တဲ့ပင်စီမရှိလို့အမြင့်ဆိုရင်ကြတော့နနှွင်းတို့ဘာလို့မအဖူပယ်ထားတယ်အဲ့ဒီတော့အဲ့ဒီလိုဆိုရင်ကအသီးမှကြတော့မတ်တဲ့အသီးမရှိဘူးနဲ့တူပါရဲ့နော်ကဲအဲ့ဒီတော့အသီးဆိုရင်အပွင့်ဆိုရင်အရွက်ဆိုရင်အခောက်ဆိုရင်ပင်စီဆိုရင်နွယ်ဆိုရင်အဲပင်စီထဲမှာအမြင့်တွေပါပါတော့ပါတယ်နော်အဲ့ဒီလိုရှိနေတဲ့အခါကျတော့အဲ့ဒီဆိုရင်အမျိုးမျိုးကိုမြတ်စွာဘုရားကခွင့်ပြုထားတယ်ခွင့်ပြုထားတဲ့အချိန်ခါကျတော့မအပ်တဲ့ဆိုရင်ထဲမှာနွားချီးတဲ့မြေပါတယ်နွားချီးတို့မြေတို့ပါတဲ့အတွက်ကြောင့်မြေနဲ့ဆိုးထားတဲ့မြေညှက်ရှိတုန်းကတော့အသုံးပြုကြတယ်မြေကိုအဲ့ဒီမြေနဲ့ဆိုးထားတဲ့ဆိုရင်တွေမအပ်ဘူးဆိုတော့အဲ့ဒီထဲမှာခုခေတ်ဆိုရင်တွေကဘယ်ကနေဖြစ်တယ်လဲဘာကနေထုတ်လုပ်တယ်လဲအဲ့ဒီပြဿနာပေါ်လာတယ်ပေါ်လာတော့ဘုန်းကြီးကျေးဇူးတော်ရင်ဖြစ်တဲ့ဇာရတော်တစ်ပါးကတော့အမိတ်ရှိဘူးတယ်ခုခေတ်ဆိုရင်တွေက ဓာတ်တတုတွေကနေပြီးတော့သူတို့ဓာတုဗေဒပညာနဲ့ဖောဆက်ထားတာပဲလို့ဒီလိုတော့အဆိုးရှိတယ်ဟုတ်မဟုတ်တော့ဘုန်းကြီးအတိအကျမသိဘူးနော်အများဆုံးထုတ်လုပ်တာကတော့ဂျာမနီနိုင်ငံကဒီဆိုးရည်တွေကိုအများဆုံးထုတ်လုပ်တာဖြစ်တော့သူတို့နိုင်ငံမှာလည်းသစ်ပင်ကသိရှားတယ်နော်ဒီတော့သစ်ပင်သစ်ခေါက်ကနေထုတ်လုပ်ဖို့ဆိုတဲ့အပိုင်းကတော့တော်တော်လေးခက်ခဲတဲ့အပိုင်းတော့ရှိကောင်းရှိပါလိမ့်မယ်ဒီဓာတ်တတုတွေကိုပဲသိပ္ပံနိအယသူတို့ကဆက်ပြီးတော့သိပ္ပံပညာနဲ့ဆိုးရည်အဖြစ်ပြောင်းလဲပြီးထုတ်လုပ်တယ်လို့ယူဆရတယ်အဲ့တော့အဲ့ဒီတန်တန်လူတွေကဘယ်ကထွက်တယ်လို့ပြန်ပြီးဆန်းစစ်ကြည့်လိုက်တဲ့အခါမြေကြီးပစ္စည်းဖြစ်နေမြေကထွက်တယ်မြေထွက်ပစ္စည်းဖြစ်နေပြန်တယ်ဆိုရင်လည်းမလည်းမြေထွက်ပစ္စည်းကမဘူးလို့ဘုရားကပြညာထားတော့ကုက္ကလဓာတ်စင်းနဲ့ဆိုးထားတဲ့တန်ငန်းနေအယောင်နေဟမဘူးလို့တချို့သရောကြီးများကဒီလိုတန်တရားရှိကြတယ်တန်တရားရှိလိုက်တဲ့အချိန်ကကျတော့အထေကရမတုကနည်းနည်းလေးခွင့်ပြုထားတဲ့သဘောတော့ရှိပါတယ်ဘယ်လိုခွင့်ပြုထားတယ်လို့မေးလိုက်တော့မအပ်တဲ့ဆိုရင်နဲ့ဆိုထားတဲ့တန်ခမ်းတစ်ခုပိဿတစ်ခုရရှိခဲ့မယ်ဆိုရင်ရှေ့တုန်းကတော့ပန်းတကူကောက်ကြရတာဟုတ်ပန်းတကူကောက်တော့အမိုက်ပုံတွေမှလည်းပြစ်ထားတဲ့ဝတ်တွေရှိမယ်အဲ့ဒီဝတ်တွေမှလည်းအယောင်အမျိုးမျိုးရှိကောင်းရှိနိုင်ပါတယ်အဲ့ဒီအယောင်တွေဟာမအပ်တဲ့ဆိုရင်နဲ့ဆိုထားတဲ့အယောင်တွေလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီတော့ဒီလိုမအပ်တဲ့ဆိုရင်နဲ့ဆိုထားတဲ့အယောင်ရှိတဲ့ပိဿတစ်ခုရခဲ့မယ်ဆိုရင်ဘာလုပ်ရမလဲအဲ့ဒီဆိုရည်တွေကိုတတ်နိုင်သလောက်ကျွတ်သွားအောင်ဖွှျော်ပြစ်လိုက်ပါဖွှျော်ပြီးလို့ကြံနေတဲ့လုံးလုံးတော့စင်ဖို့မလွယ်ဘူးပေါ့နော်ကြံနေတဲ့ပိတ်အယောင်မှာအပ်တဲ့ဆိုရည်ကောက်မြတ်စွာဘုရားခွင့်ပြုထားတဲ့ဆိုရည်ကောက်နဲ့မြတ်စွာဘုရားခွင့်ပြုထားတဲ့ဆိုရည်တွေနဲ့ထပ်ပြီးအပေါ်ကဆိုးလိုက်လို့အယောင်အနည်းငယ်ပြောင်းလဲသွားမယ်ဆိုရင်တော့အပ်ပါတယ်ဆိုပြီးအထက်ကရကခွင့်ပြုထားတယ်နော်အဲဒါကြောင့်ကုက္ကလဓာစင်းနဲ့ဆိုထားတဲ့တန်ခမ်းနေရရှိခဲ့ပြီဆိုလို့ရှိရင်လေနန္ဒရရှိတဲ့သရောဘုရားကြီးများကတော့မလုပ်ကြတလေအပေါ်ကအပ်တဲ့ဆိုရည်တွေနဲ့အဲ့ဒီဓာစင်းနဲ့ဆိုထားတဲ့တန်ခမ်းတွေတက်နှင်းတော့လျှော်လိုက်တယ်လျှော်ပြီးတော့အပေါ်ကအပ်တဲ့ဆိုရည်နဲ့ထပ်ပြီးတော့ဆိုးလိုက်တယ်ဆိုးလိုက်လို့အနည်းငယ်အယောင်ပြောင်းသွားတဲ့အချိန်ခါကျတော့မှပဲဒီတန်ခမ်းတွေကိုအသုံးပြုကြပါတယ်အဲ့ဒီလိုတန်ခမ်းဆိုးတဲ့တန်ခမ်းချုပ်တဲ့လုပ်ငန်းရမှကျွမ်းကျင်ခဲ့ရင်ဘာဖြစ်မလဲဘုရားရှင်ပြညာတော်မူတဲ့သီလကျင့်စဉ်တွေကိုယိုယိုတည်တည်နဲ့လိုက်နာပြုတ်ကျင်နိုင်တဲ့စွမ်းအားတွေပေါ်မလာဘူးလားပေါ်လာတယ်မိမိလည်းကျွမ်းကျင်နေတဲ့အတွက်မိမိကိုယ်တိုင်လည်းကျင့်နိုင်တယ်မိမိကျွမ်းကျင်နေတဲ့အတွက်မိမိမကျွမ်းကျင်တဲ့သတင်းသုံးပေါ်တို့ရဲ့သီလစင်ကြယ်ရေးအတွက်လည်းဝိုင်းပြီးတော့ဖြစ်ကျင်ပေးရမရောက်ဘူးလားရောက်နေတယ်ဒါကြောင့်တန်ငန်းဆိုခြင်းချုပ်ခြင်းဆိုတဲ့လင်ငန်းရလုံငန်းရတွေမှာကျွမ်းကျင်လိမ့်မာနေတာကိုလည်းသိပ္ပမင်္ဂလာရှိတဲ့လုံငတ်တကူသီလကုသိုလ်တွေဖြစ်ဖို့ရအတွက်အကြောင်းအထောက်ပံ့ဖြစ်လို့မင်္ဂလာရှိတယ်လို့ဒီလိုဆိုလိုတယ်နော်နောက်တစ်ခုတပိတ်ပြဿနာပဲတပိတ်ကဥစဉ်တော့ကုခိတပိတ်တွေအမှားဆိုတာကမင်းတို့မင်းလက်ထက်တက်ကတော်တော်လေးအခြေအကျစကားများခဲ့ကြပါတယ်နော်စကားများခဲ့တယ်ဆိုတာကဘုရားရှင်လက်ထက်တုန်းကတည့်ရအကြံရများမှာခွင့်ပြုထားတာကမတ္တိကပါတော်ဒွိဟိပါကိဟိအယောပတ်တော်ပင်စဟိဘာဂေဟိအဋ္ဌာနုဘဂောဟောတိစသဖြင့်အထက်ကရဏိကဖွင့်တာလေမြေတပိတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်နှစ်ကြိမ်ဖုတ်ခဲ့လို့ရှိရင်အဋ္ဌာနားတယ်အဋ္ဌာန်လောက်တယ်သံတပိတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့ငါးကြိမ်ဖုတ်ခဲ့ရင်အဋ္ဌာနားတယ်အဋ္ဌာန်လောက်တယ်ယဟန်နေအသုံးပြုတိုက်တယ်လို့ဒီလိုဖွင့်ထားတယ်မြေတပိတ်မှာနှစ်ကြိမ်မိဖို့ရမယ်သံတပိတ်မှာငါးကြိမ်အနည်းဆုံးပမာဏမိဖို့ရဘာနဲ့ဖုတ်တယ်လို့မေးရင်တော့စီနဲ့များသောအဖြစ်တော့ဖုတ်ကြပါရဲအဲ့ဒါစီတုပ်ပြီးတော့မိဖုတ်လိုက်တဲ့အချိန်ခါမှာမြေတပိတ်ဆိုလို့ရှိရင်နှစ်ကြိမ်လောက်ဆိုလို့ရှိရင်မဲသွားတဲ့အတွက်အဋိဌာန်နားတယ်သုံးမယ်ဆိုလို့ရှိရင်သုံးဆွဲခွင့်ရှိတယ်နန္တပိတ်ကြတော့လေအောက်ထည်ဆုံး၅ကြိမ်လောက်ဖုတ်ပါမှသူကတပိတ်ကမဲသွားတယ်အဲ့ဒါကြောင့်သုံးဆွဲခွင့်ရှိတယ်လို့ဒီလိုပြညာတယ်ပြညာလိုက်တဲ့အချိန်ခါကျတော့ခုခေတ်တပိတ်တင်ကြည့်လိုက်တော့ဖုတ်ထားတာကမဟုတ်ပြန်ဘူးဟုတ်တယ်အကြောင်းပြတာကဘယ်လိုပြတယ်လဲတပိတ်ဖုတ်တယ်ဆိုတာကမဲဖို့ရန်အတွက်ဖုတ်တာအဲဒီတော့မဲဖို့ရန်အတွက်ဖုတ်တာဖြစ်တဲ့အတွက်ကုက္ကလသစ္စည်းနဲ့တုတ်လိုက်ရင်လည်းတပိတ်ကမဲသွားတာပဲအဲဒီတော့အတူတူပါပဲဆိုပြီးဒီလိုသုံးနေကြတယ်နော်အဲဒီသစ္စည်းနဲ့တုတ်တဲ့တပိတ်ကဘယ်တော့ကစပေါ်ခဲ့တယ်လို့မင်းရင်တော့မင်းတို့မင်းမတိုင်မီသုတ်မို့မင်းတို့မင်းလက်ထက်ဝန်းကျင်လောက်မှာပေါ်တယ်လို့ယူဆရပါတယ်နော်အဲဒီလိုယူဆရတဲ့အတွက်ကြောင့်အဲဒီတပိတ်တွေကိုရှေ့ရှေ့သရောကြီးတချို့ကတော့မကြိုက်ကြဘူးမကြိုက်တဲ့အတွက်အဲ့ဒီတပိတ်တွေကိုမသုံးဘူး။မန္တပိတ်ကိုရှားပြီးတော့ဒီတန်ကောခုနကလိုစီးနဲ့၅ချိန်ဖုတ်ပြီးတော့မှပဲအဋိဋ္ဌံတင်ပြီးတော့အသုံးပြုတော်မူကြတယ်။အဲ့ဒီလိုတပိတ်ဖုံချင်းဆိုတဲ့လုပ်ငန်းရတစ်ခုရှိတယ်။အဲ့ဒီလုပ်ငန်းရမှလည်းယဟန်တော်များကျွမ်းကျင်လိမ္မာဖို့လိုအပ်ပါတယ်။ကျွမ်းကျင်လိမ္မာဖို့ဘာကြောင့်လိုအပ်တယ်လဲလို့မေးရင်တော့ဒီသိက္ခာပုဒ်ကို ဖြစ်ကျင်မဲ့ဆိုရင်မိမိရဲ့တန်တမ်းမှာသီလကျင့်စဉ်တစ်ခုတိုးပါမလားဘူးလားတိုးပါလားသီလကုသိုလ်စေတနာတွေတိုးပါလားတဲ့မိမိကိုယ်တိုင်ကကျင့်တယ်လို့သူများတွေကိုလည်းကျင့်နိုင်အောင်မိမိကဝိုင်းဝန်းပြီးတော့ကိုကြီးဆောင်ရွက်ပေးမယ်ဆိုလို့ရှိရင်လေသူတို့ဘားတို့ရဲ့တန်တမာလည်းဒီသီလကုသိုလ်စေတနာတွေတိုးပါပြီမလားနိုင်ဘူးလားလာနိုင်တယ်ဒီလိုကုသိုလ်စေတနာတွေဒီဒီသီလကုသိုလ်စေတနာအဝင်ပါဖြစ်တဲ့သီလကုသိုလ်စေတနာအလုံးသည့်မညံဘုံညာနိဗ္ဗာန်ကိုရရှိအောင်အာကြည့်သောမိယဥပ္ပနိတ္တယတတ္တိနဲ့ကျေစုပြုပေးနိုင်တဲ့စွမ်းအားအပြည့်အဝရှိကြပါတယ်ဒါကြောင့်ဒီလိုလက်မှုပညာအမျိုးမျိုးကိုတက်မြောက်ခြင်းဟန်လေမင်္ဂလာရှိတယ်ဆိုပြီးတော့ဒီလိုဆိုတယ်အဲ့ဒါနဲ့ခွင်းဆက်ပေါ့နောက်ထပ်ဘုသူတ္တလေးတကူဘုန်းကြီးတက်တော့နည်းနည်းပြောအောင်ပါတပည့်အိတ်ပြဒနာပဲခုခေတ်တပည့်အိတ်တွေပေါ့ဘယ်တော့ကပေါ်ခဲ့တယ်လဲစသည်ဖြင့်ပြန်ဆန်းစစ်ကြည့်လိုက်တဲ့အချိန်ခါမှာစာပေနောက်ကျောင်းပေါ်လေနည်းနည်းလေးပြန်ဆန်းစစ်ကြည့်လိုက်တော့ဒီလုံးစတော်ဘုရားတို့ကနေစပြီးအသုံးပြုခဲ့တယ်ဆိုပြီးတော့ဒီလိုတော့အဆိုးရှိတယ်ဒီတပိတ်အိတ်ကိုကွန်ချာဆိုပြီးတော့ဒီလိုသုံးပါတယ်စာအနေနဲ့တော့ကွန်ချာတပိတ်အိတ်တွေပဲဘုရားရှင်လက်ထက်ကတပိတ်အိတ်မဟုတ်ဘူးဆိုတာကတော့အလုံးခွန်ခံကြတယ်ပြီးတော့ဘုရားရှင်လက်ထက်ကတပိတ်အိတ်ကဘယ်လိုအိတ်လဲဆိုတာနဲ့ပတ်တယ်လို့ဗမောတော်ဘုရားကတော့သူကဘုရားရှင်လက်ထက်ကသုံးတဲ့အိတ်ကသရောင်းသားအိတ်တွေတဲ့သူကတော့ဒီလိုတပိတ်ခက်ချင်းချင်းပြောတယ်ပြန်ပြီးဆန်းစစ်ကြည့်လိုက်တဲ့အချိန်ကမှဘုန်းကြီးလည်းဘုရားရှင်လက်ထက်ကတပိတ်အိတ်ကဘယ်လိုပုံသဏ္ဍာန်ရှိတယ်ဆိုတာကိုသူတည်တနာလိုက်ပြုတ်ကြည့်ပါတယ်ပြုတ်ကြည့်လိုက်တော့နည်းနည်းစကားအစွန်းအစာလေးတခုတော့တွေ့ရတယ်ဘယ်မှာလဲဆိုတော့ဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကတပိတ်အိတ်ကိုသီးသန့်ပထမခွင့်ပြုလိုက်ပါတယ်တပိတ်အိတ်ကိုသီးသန့်ခွင့်ပြုပြီးတဲ့အချိန်ကကျတော့ဒီအိတ်ကခဏကခွင့်ပြုစမှာတော့ခဏကသရောင်းသားအိတ်နဲ့နည်းနည်းတော့ဆင်ကောင်းဆင်လိုက်မယ်လို့ယူဆရပါတယ်တပိတ်အိတ်ကိုသဲသွားရတာတပိတ်အိတ်ထဲတပိတ်ထက်ပြီးသဲသွားရတာနည်းနည်းအခက်ခဲရှိလာတော့ဘုရားရှင်ကထပ်ဆင်ပြီးတော့မလုပ်တယ်လေလွယ်တဲ့ကျိုးကိုထပ်ဆင်ခွင့်ပြုရတယ်လွယ်တဲ့ကျိုးခွင့်ပြုလိုက်တဲ့အချိန်ခါမှာအဲ့ဒီလွယ်တဲ့ကျိုးနဲ့အိတ်နဲ့တွဲပြီးတော့ခြီးဖို့ရန်အတွက်အတ်တော့အချီတော့အလုံးခွင့်ပြုလိုက်ပါတယ်အဲ့ဒီလိုဆိုလို့ရှိရင်တော့အိတ်ကတတ်တလွယ်တဲ့ကျိုးကတတ်တဒီသဘောတော့တက်ရောက်သွားတယ်တက်ရောက်သွားတာဒီအိတ်ဒီဘယ်လိုပုံသဏ္ဍာန်ရှိသလဲဆိုတဲ့ဒီအပိုင်းကိုပြန်ပြီးလိုက်ပြီးလေ့လာကြည့်လိုက်တဲ့အခါမှာဘုန်းကြီးတို့32ခုထာတာရှုခွက်အထက်ကရာမြတ်မှာဖွင့်ထားပါတယ်အဲ့ဒီ32ခုထာတာရှုခွက်မှာတဆပင်စကကမ္မထံဆိုပြီးတော့ဇာမင်းမွေးညင်းခြေသက်လက်သက်သွားအရေးဆိုပြီးတော့တဆပင်စကကမ္မထံ၅ခုဖွင့်ထားတယ်အဲ့ဒီမှာအရေးဆိုတဲ့အပိုင်းဖွင့်လိုက်တဲ့အခါခေါင်းရည်သည်လူသားတို့ရဲ့ခေါင်းအရေးသည်ဘာနဲ့တူတယ်လဲလို့မေးရင်တော့တပိတ်အိတ်နဲ့တူတယ်ဆိုပြီးဒီလိုဖွင့်ထားတယ်ဒီလိုဆိုလို့ရှိရင်တော့အဲ့ဒီတပိတ်အိတ်သည်သရောင်းသားခုခေတ်သရောင်းသားတွေသုံးတဲ့အိမ်မျိုးတော့မဟုတ်တော့ဘူးလို့ယူဆရတယ်နော်အဲ့ဒါတပိတ်ပုံတရံလေးအိတ်ချုပ်ထားတာပေါ့အဲ့ဒီအိတ်ကိုတတ်တာအိတ်အပေါ်မှာတခါခြီးဖို့ရန်လွယ်ဖို့ရန်အတွက်ခြီးရတဲ့ကျိုးကတတ်တာခုကလည်းခေကွန်ချအိမ်မျိုးတော့မဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်ဘာစကားများလဲဆိုတော့မင်းတို့မင်းလက်ထက်ကတပိတ်အိတ်လွယ်ပြီးတော့ဆုံးခံတဲ့မခံတဲ့ဆိုတဲ့ပြဿနာတစ်ခုပေါ်လာပြန်တယ်ပေါ်လာတဲ့အချိန်ခါမှာတပိတ်အိတ်လွယ်ပြီးဆုံးခံတာကြိုက်တဲ့ပုံကိုယ်တွေကလည်းကြိုက်တဲ့ဘက်ကပြောတယ်မကြိုက်တဲ့ပုဂ္ဂိုလ်တွေကလည်းမကြိုက်တဲ့ဘက်ကပြောကြတယ်တချို့ကတော့တော်တော်ငြင်းငြင်းဆိုင်ဆိုင်ပြောတယ်အာမသိခင်နဲ့ကခလောက်ကြီးဆွဲသွားတယ်တချို့ကလည်းဒီလောက်ထိငြင်းငြင်းဆိုင်ဆိုင်ပက်ပက်ဆက်ဆက်ပြောကြတယ်အဲ့ဒါလွယ်သိမလွယ်သိဆိုတဲ့ဥစ္စာနဲ့ပတ်သက်ပြီးတော့ဇာညောင်းစတော်ဘုရားကတော့သူကဘယ်လိုဆုံးဖြတ်ထားတယ်ဆိုတော့ဘုရားရှင်လက်ထက်မှာဥစ္စာတို့ဒေါနီယဟန်နေရှိပါတယ်ဒေါနီယဟန်နေကဒေါကနေပြီးတော့ရွာကိုလာပြီးဆုံးခံတဲ့အခါကျတော့ဒေါနီယွာနဲ့ကအနည်းဆုံးအလံ900ကျော်ကျော်လောက်ဝေးနေတာဖြစ်တော့တပိတ်အိတ်ထဲမှာတပိတ်ကိုထည့်ပြီးတော့မှလွဲပြီးတော့ယွာနဲ့ယွာနဲ့ရောက်အောင်လာလာပြီးတဲ့ကယွာနဲ့မှယွာထိတ်တနေရာမှာပေါ့လေရပ်ပြီးတော့တန်ငယ်ယုံတဲ့နေရာလေးတွေရှိပုံရတယ်တပိတ်စင်လေးတွေလည်းရှိပုံရပါတယ်အဲ့ဒီမှာတပိတ်ကလေးတွေချပြီးတဲ့အချိန်ခါကျတော့တန်ငယ်ယုံယုံပြီးတဲ့အခါတပိတ်အိတ်ထဲကတပိတ်ကိုထုတ်ပြီးတော့မှယွာထဲမှဆွန့်ခံဆွန့်ခံပြီးတဲ့အချိန်ခါမှယွာထဲမှဆွန့်စားခြင်းလဲစားမစားခြင်းလဲမစားနဲ့မစားဘူးဆိုလို့ရှိရင်လည်းရွာထဲမှာဆွန့်ခံခြင်းကိစ္စဖြစ်တဲ့အခါတပိတ်အိတ်ထဲတပိတ်ထဲထည့်ပြီးတော့မှလွယ်ပြီးပြန်တယ်။ရွာထဲမှာဆွန့်စားခြင်းကိစ္စဆိုတာကတော့ရွာထဲမှာရှေ့ရခင်ကတော့ဆွန့်စားစရာကလေးတွေရှိကြပါတယ်။ဆွန့်ခံလိုက်တဲ့အချိန်ကမှမိမိကပြည့်စုံပြီဆိုရင်နိစ္စရစရာမှဝင်ပြီးတော့ဆွန့်စားလိုက်တယ်။စားပြီးတဲ့အချိန်ကကျတော့မှတပိတ်ကိုဆင်အောင်ဆင်ဆဲပြီးတဲ့အခါတပိတ်အိတ်ထဲတပိတ်ထဲထည့်ပြီးတဲ့အခါတပိတ်ကိုလွယ်ပြီးတော့ပြန်ရမယ်ဆိုပြီးဒီလိုပညာထက်တဲ့သိက္ခာပုဒ်တွေရှိတယ်။အဲ့ဒီသိက္ခာပုဒ်တွေရဲ့ပညာဘုံကိုရှင်းတဲ့နောက်ထောက်ဆပြီးကြည့်လိုက်မယ်ဆိုလို့ရှိရင်ဒေါနီယဟန်တော်မြတ်ကယွာတဲ့ ဆုံးခံလာတဲ့အချိန်ခါမှာတပိတ်အိတ်ထက်ကိုတပိတ်ထက်ပြီးတော့လွယ်ပြီးတော့လာခဲ့တယ်။ရွာထိပ်ရောက်တဲ့အချိန်ခါမှာတပိတ်အိတ်ကတပိတ်ကိုထုတ်ပြီးတော့မှဒီတိုင်းဆုံးခံတယ်တပိတ်အိတ်ကြီးတန်းလန်းနဲ့ဆုံးမခံဘူး။ဆုံးခံခြင်းတော့မဟုတ်ဆုံးစားခြင်းကိစ္စပြီးတဲ့အချိန်ခါကျတော့မှတပိတ်အိတ်ထက်ကိုတပိတ်ပြန်ထည့်တယ်ထည့်ပြီးတော့မှလွယ်ပြီးတော့ပြန်ရမယ်ဆိုတဲ့ဒီသတ်မှတ်ချက်ရှိတယ်။အဲ့ဒီသတ်မှတ်ချက်အရဒီကျင့်ဝတ်ကိုရိုသေစွာသိက္ခာပုဒ်ကိုရိုသေစွာလိုက်နာပြုကျင့်မယ်ဆိုလို့ချင်းဆွမ်းခံခြင်းတန်းလန်းဖြင့်ဒီတပိတ်အိတ်ကိုလွှဲတဲ့ထုံးမရှိဘူးဆိုပြီးတော့စံကြောင်းစတော်ဘုရားကဒီလိုဆုံးဖြတ်တယ်။တဖက်ကလည်းဘမောတော်ဘုရားတို့ကဘယ်လိုဆုံးဖြတ်တယ်လဲလို့မေးတော့ဘုရားရှင်လက်ထက်ကအိတ်ကလွှဲလို့မှမရတာကိုဒါကြောင့်ဘယ်လိုလွှဲမလဲ။ခုအိတ်တွေကလွှဲလို့ရတာပဲလွှဲလို့လွှဲတာပေါ့ဆိုပြီးသူတို့ကလည်းဒီလိုဆုံးဖြတ်တယ်နော်။လွှဲရတဲ့အိတ်ဖြစ်တဲ့အခါကျတော့ဒီအိတ်ပြဿနာနဲ့ပတ်သက်ပြီးတော့ကိုခေကတပိတ်အိတ်နဲ့တပိတ်ကိုတိုင်းထွန်ပြီးတော့တခါတည်းကြက်သွားအောင်သူတို့ကချုပ်လိုက်ပြန်တယ်ချုပ်လိုက်တဲ့အချိန်ကကျတော့ဒီလိုချုပ်လို့ပုံဤစနစ်ကိုညောင်းလို့ဆိုတော့ဖျားများကတော့မကြိုက်ကြဘူးမကြိုက်တဲ့အတွက်သူကဘာအမိတ်ရှိလဲဘုန်းကြီးတို့ယဟန်တော်များမှာပေါ့လေတန်ငန်းကိုခုဖျားရှင်ခွင့်ပြုထားတာကလွဲပြီးတော့နောက်ထပ်ဒီတန်ငန်းကိုတင့်တယ်သွားအောင်တန်းစားဆင်မှုဆိုတာမလုပ်ရဘူးအလားတူပဲတပိတ်ကိုလည်းတင့်တယ်သွားအောင်တန်းစားဆင်မှုဆိုတာမလုပ်ကောင်းဘူးသီဝရမန္တနပတ္တမန္တနလို့ခေါ်ပါတယ်။တန်ငန်းကိုတန်းစာဆင်ခြင်းတပိတ်ကိုတန်းစာဆင်ခြင်းဆိုတဲ့ဒီလုံငယ်ရတဲ့မပြုတ်လို့ရဘူးဆိုပြီးဘုရားရှင်ပြညာထားတယ်။အဲ့ဒီပြညာထားတဲ့သိက္ခာပုဒ်တွေရှိခြင်းကြောင့်တပိတ်အိတ်ကနေတပိတ်ကိုတပိတ်အိတ်ကနေချွတ်မရအောင်ချုပ်ထားခြင်းတည်းဒါတပိတ်ကိုတန်းစာဆင်တာနဲ့အလတ်တူတယ်။ဒါကြောင့်ဒီလိုလုံငန်းတွေမပြုတ်လို့ကောင်းဘူးဆိုပြီးညောင်းလို့ဆိုတော့ဘုရားမြတ်ကတော့ဒီလိုဆုံးဖြတ်ထားတယ်။အဲ့ဒါကြောင့်ဦးဇင်းကတော့ဖရင်ကသူများလွယ်ပြီးဆုံးခံလဲအပြစ်တော့မမြင်ပါဘူးဒါပြည့်နဲ့ပြဿနာရှောင်တဲ့အနေနဲ့အဲ့ဒီကွန်ချာအိတ်လည်းမသုံးဘူးပိတ်နေပဲချုပ်ထားတဲ့အိမ်မျိုးသုံးတယ်ဆုံးခံတဲ့အချိန်ခါမှာလဲအိတ်ကြီးနဲ့လွယ်ပြီးဆုံးခံတဲ့စနစ်ကိုအသုံးပြုမခိုင်းဘူးတပိတ်အိတ်ထဲကတပိတ်ထုတ်ပြီးတော့ပဲဆုံးခံတဲ့စနစ်ကိုပဲဆုံးခံခိုင်းပါတယ်ဘာဖြစ်လို့လဲလို့မေးရင်တော့အငင်းကိုရှောင်တဲ့ပြဿနာတစ်ခုသာဖြစ်ပါတယ်သူများတွေပြုတ်လုံနေတာကိုမအဖုလို့ဆွဆွဲတဲ့သဘောတော့မဟုတ်ပါဘူးနော်အဲ့တော့ဒီနေရာမှာစံကြောင်းဆရာတော်ဘုရားတို့ကတော့သူကပြဿနာတစ်ခုထပ်ပြီးကွန့်ထားတယ်။အဲ့ဒီကွန့်တာကိုလည်းဗမောစရောတို့ကတော့မကြိုက်ဘူး။ဗမောစရောဘုရားနဲ့စံကြောင်းဆရာတော်တို့ကတော့ဒီပြဿနာမှာတော်တော်လေးအချီးချက်ဖြစ်နေကြတယ်။ထပ်ပြီးပြဿနာကွန့်တာကတော့ဦးဇင်းတို့ကုက္ကလဒီတပိတ်အိတ်ဒီဟာအိတ်ဆိုတာကကွန့်ကအလုံးဖြစ်ရမယ်။အပေါက်တည်းမရှိရဘူး။ကုက္ကလကွန့်ချဖြစ်နေတဲ့အတွက်ဒါကအိတ်လို့မခွန်နိုင်ဘူးတဲ့။မကွန်နိုင်တဲ့အချိန်ကကြတော့သူကဆိုင်းနဲ့သွားပြီးတူနေတယ်တပိတ်ကိုဆိုင်းလေးနဲ့ထည့်ထားတာနဲ့တူတယ်ဆိုပြီးဆံကြောင်းဆိုတော်ဘုရားတို့ကဒီလိုဆုံးဖြတ်တယ်ဆိုင်းဆိုလို့ရှိရင်လေဦးဇင်းတို့ယဟန်တော်များမှာဆိုင်းတပုတ်ဆောင်ခွင့်ဆိုတာမြတ်စွာဘုရားခွင့်ပြုထားတာတော့ရှိတယ်ဘယ်လိုပုဂ္ဂိုလ်လဲလို့မေးရင်ဆိုင်းတပုတ်နဲ့ကင်းပြီးတော့ဒီတပိတ်ကိုဘယ်လိုမှမသေးဆောင်နိုင်တဲ့ယဟန်တော်များကိုဆိုင်းတပုတ်ဆောင်ခွင့်ဆောင်စေဆိုပြီးတော့မြတ်စွာဘုရားခွင့်ပြုထားတယ်အဲ့ဒီခွင့်ပြုချက်ကဘယ်လိုလုပ်ရသလဲလို့မေးတော့ဆိုင်တဲ့ဘုန်းနဲ့ကင်းပြီးတော့ဒီတပိတ်ကိုဘယ်လိုမှမဆောင်နိုင်ဘူးဆိုလို့ရှိရင်ယဟန်တော်တန်ခတ်ထံမှာတောင်းရတယ်ခွင့်တောင်းရတယ်တန်ခတ်ထံမှာခွင့်တောင်းတဲ့အခါတန်ခတ်ကဒီယဟန်ကိုဒီယဟန်ကကိလနာတစ်ခုကိုဖြစ်ရမယ်ဒီတပိတ်ကိုဆိုင်တဲ့ဘုန်းနဲ့ကင်းပြီးဘယ်လိုမှဆောင်ယူခြင်းကမစွမ်းနိုင်လောက်အောင်မကြမ်းမာတဲ့ပုံကိုဖြစ်ရမယ်အဲ့ဒီမကြမ်းမာတဲ့ပုံကဘာလို့ရမလဲတန်ခတ်ထံမှာခွင့်တောင်းပြီးတော့သိင်းထဲကိုသွားဒိင်းထဲမှာယဟန်တော်ကနေသဘောတူခဲ့ရင်ကမွာရွတ်ဖတ်ပြီးတော့မှအဲ့မှာသမုဒ္ဓိပေးရတယ်ဆိုင်းတဘုဆောင်းစီဆိုတဲ့သမုဒ္ဓိတစ်ခုပေးရပါတယ်အဲ့ဒီသမုဒ္ဓိပေးလို့ရရှိတဲ့ယဟန်တော်သားလျင်ဒီဆိုင်းတဘုကိုဆောင်းယူခွင့်ရှိတယ်ဆိုပြီးတော့ဒီလိုစံကြောင်းဆရာတော်ကဆုံးဖြတ်တယ်အဲ့ဒါကိုလည်းဗမောစရောဘုရားတို့ကမကြိုက်တော့ဆိုင်းတဘုနဲ့ကလိညာဉ်ဆင်ပြီးတော့တစ်ဖက်ကနေလှည့်ပြောတယ်ဆိုပြီးတော့သူတို့ကဒီလိုပြောကြပြန်တယ်နော်ဒါကတော့အချီးချက်ဘုသူတလေးတွေပဲတို့တော့လေအလုံးကတော့ဝိနည်းကိုယုံသိလေးစားတဲ့ဤဟန်တော်တွေကြီးပဲဖြစ်ကြပါတယ်နော်ဝိနည်းကိုယုံသိလေးစားတဲ့သတော်တွေကြီးပဲဖြစ်ကြပါတယ်ဘုမောသတော်ဖျားကလည်းဝိနည်းကိုယုံသိလေးစားပါတယ်ဇန်ကျောင်းသတော်ဖျားတို့ကလည်းဝိနည်းကိုယုံသိလေးစားတဲ့ပုဂ္ဂိုလ်တွေပဲဒါပေမဲ့အယူအဆလေးတွေမတူကြတာပဲဒီတော့ဒီနေရာမှာပြောချင်တဲ့အချက်ကတော့ခုလိုတငန်းဆိုခြင်းတပိတ်ဖုတ်ခြင်းတငန်းချုပ်ခြင်းစတဲ့လုပ်ငန်းရပ်တွေမှာကျွမ်းကျင်လိမ္မာခြင်းကိုမင်္ဂလာရှိတယ်ဆိုပြီးတော့ဒီလိုအထက်ကရကဖွင့်ထားတယ်ဘာဖြစ်လို့လဲဘုရားရှင်ပြညာတော်မူတဲ့သိက္ခာပုဒ်ဆိုတဲ့သီလတွေကိုဖြစ်ကျင့်နှိမ့်တဲ့စွန့်အင်တွေပေါ်လာတယ်သီလကုသိုလ်စေတနာတွေတိုးပွားလာတယ်ဒီသီလကုသိုလ်စေတနာတွေကမညာဖုန်ညာနိဗ္ဗာန်ရသည့်တိုင်အောင်သန္တရာဝဆင်းဒုက္ခမှလွတ်မြောက်သည့်တိုင်အောင်အာဇိတော်မိယာဥပနိတိယတတ်ခြင်းဖြင့်ကျေးဇူးပြုပေးနိုင်တဲ့စွန့်အားရှိတယ် အဲ့ဒီလိုစွာရှိခြင်းကြောင့်ပုဂ္ဂိုလ်ရောသည်မညံဖုန်ညာရသည်ထားရတော့ပြီဆိုလို့ရှိရင်အကိမြတ်သောတပတိမညံဖုန်ညာရရှိခဲ့မယ်ဆိုလို့ရှိရင်ထိုပုဂ္ဂိုလ်မှာအပေတကားကြီးပြိမ့်မသွားဘူးလားပြိမ့်သွားပြီအပေသန္တရာဝဆင်းကြီးမှလွတ်မြောက်ပြီးတဲ့အချိန်ခါမှာထိုသူတော်ကောင်းသည်လူပြင်းနဲ့ပြင်းအဆက်ရှိတဲ့ကောင်းရာတုခရီဘုံဌာနတိမှမိမိတို့ရဲ့ကံအားလျော်စွာကြိတ်နှစ်တရာဘုံကိုရွေးချယ်ပြီးနေထိုင်မယ်ဆိုရင်နေထိုင်ခွင့်ရှိတယ်ပိစုံပန်တန္တရာနှစ်ဖြာတို့၌ကြီးပွားချမ်းသာကိုရွတ်ဆောင်ပေးနိုင်တဲ့စွမ်းအားရည်ဒီသီလကုသိုလ်စေရနာမှာမရှိဘူးလားရှိနေတယ်ဒါကြောင့်ဒီသီလကုသိုလ်စေရနာကိုလည်းမင်္ဂလာဆိုပြီးတော့ဒီလိုဟောထားပါတယ်ဒါကြောင့်နောက်တစ်ခုကတော့ဒီသိမ့်ပါခေါ်တဲ့လက်မှုပညာနဲ့ပတ်သက်ပြီးတော့အကျိုးရှိပုံလေးနဲ့ပတ်သက်ပြီးတာလိတ္တဇာဆိုပြီးတော့ဇတ်တော်လေးတစ်ခုမြတ်စွာဘုရားဟောထားပါတယ်အနည်းငယ်သောအတတ်ပညာပဲဖြစ်ခြင်းဖြစ်ပါစေဒီအတ္တပညာဟာအသုံးချတတ်မယ်ဆိုရင်တော့အကျိုးရှိပါတယ်နော်တစ်ချိန်မှာဦးဇင်းတို့ဗာရဏသီပြီးမှာဗာရဏသီရှင်မင်းကြီးတူရှိတယ်ဦးဇင်းတို့ဘုရားအလောင်းတော်ကတော့ဗာရဏသီမင်းရဲ့မထေဒီဗာရဏသီဘုရင်မင်းမြတ်မှာခံစားနေတဲ့အမတ်ကြီးတူဖြစ်ပါတယ်သို့တော်လည်းအဲ့ဒီဗာရဏသီဘုရင်မှာကအခက်ခဲတစ်ခုရှိနေတယ်သူ့မှာပရောဟိတ်ပုံနာကြီးတူရှိနေတယ်အဲ့ဒီပရောဟိတ်ဘုံနာကြီးကဘာဖြစ်နေသလဲတတမိန်ကာလေရိညောပရောဟိတောအတိမှုခရောဟောတိဘဟုဘာနိတတမိန်ကာလေထိုအချိန်ကာကာလ၌ရိညောဗာရဏသီဘိမင်းမြတ်၏ပရောဟိတောပရောဟိတ်ဆရာဘုံနာကြီးသည်ကအတိမှုခရောအလွန်နှုတ်ကြမ်းလာ၏အတိမှုခရောအလွန်နှုတ်ကြမ်းတန်သည်ဟောတိဖြစ်၏ဘဟုဘာနိစကားလည်းအလွန်များပြားသည်ဟောတိဖြစ်၏ခုခေတ်အပြောနဲ့ပြောရင်တော့ဘာလဲဘာပတပတဆိုလားဟမ်ပတုပတုပတုပတုနဲ့ပြောတယ်။စကားကလည်းအမတန်များတယ်။နှုတ်ကလည်းအမတန်ကျန်တယ်။ရှင်မင်းကြီးကလည်းမိမိရဲ့ဆရာသမားဖြစ်နေတော့အစည်းအဝေးထိုင်ပြီးဆိုရင်ဘုန်းနာကြီးကသူတယောက်တည်းကြီးပဲနင့်ကံပြီးတခါတည်းကျန်ကျန်တန်တန်တွေပြောစကားကလည်းသိမ့်များကိုယ်ဆရာသမားဖြစ်နေတော့ရှင်မင်းကလည်းအပြောအတတော်ခက်နေတယ်။ခက်နေတော့ဒီဘုန်းနာကြီးကငါဘယ်ဘုံဘယ်ဘန်ဘယ်နည်းလားအဖြစ်ဆုံဆုံမရမလဲသူကစဉ်းစားနေတယ်နော်နှုတ်ကလည်းကြမ်းတော့သူ့ကိုရှင်ပြန်ပြီးဘလို့မှမပြောချင်ကြဘူးဒါကတော့လောကမှာဒီတိုင်းပဲဖြစ်နေနော်ပုဂ္ဂိုလ်တယောက်ကနှုတ်သီးကသိပ်စွာပြီးဆိုရင်သူ့ကိုရှင်ပြန်ပြီးစကားပြောချင်တဲ့ပုဂ္ဂိုလ်ရှိပါမလားမရှိဘူးဒါပြင်းနဲ့ဒီကောင်မတွေကမပြောရဲဘူးလို့တစ်ဖက်ကတော့ထင်ချင်းထင်မယ်နော်တကယ်တော့မပြောရဲတာလားမပြောချင်တာလားမပြောချင်တာပါသူနဲ့အဖက်လုပ်ပြီးစကားကပြောရင်သိပ်ပြီးလေရှင်နေမယ်ပြဿနာတွေကအမတန်ရှုပ်ထွေးနေမယ်ဒါကြောင့်ရှောင်လိုက်တယ်ငါ့ကိုဘလို့မှမပြောရဲဘူးသူကတော့အထင်ကြီးချင်းကြီးနေလိမ့်မယ်နော်စကားကလည်းသိမြတယ်ပတုပတုကလည်းတအားပြောတယ်နှုတ်ကလည်းသိကျန်တယ်ကျန်တော့ဒီပုံနာကြီးဆုံဆုံးမဖို့ဆိုပြီးတော့သူကနီလန်းဥပက်ကိုရှာဖွေနေရင်းနဲ့ဒီနေ့မရောက်သွားလဲဥယျာဉ်တော်သွားဥယျာဉ်တော်သွားပြီးတော့ဥယျာဉ်တော်ကအပြန်မြို့ရကအဝင်မှာပြင်းညောင်မင်းကြီးကြိလိုက်တဲ့အခါအရွက်တွေကကျိုးတော့ကျဲတဲ့နဲ့အရွက်တွေမှာဟိုအပေါက်ဒီအပေါက်တွေပြဲပွေဖြစ်နေတယ်အကျိုးချောင်းကိုစုံစမ်းထုံလန့်လိုက်တဲ့အချိန်ခါမှာဘာဖြစ်တယ်လဲကလေးတစုကနေပြီးတော့အဲ့ဒီမှာငဆွန့်တယောက်ငဆွန့်တယောက်ကိုလဲပေါ်တင်ခေါ်လာခေါ်လာပြီးတော့အဲ့ဒီညောင်မင်းကြီးခွာကြတဲ့ငဆွန့်ကိုဝိုင်းပြီးတော့မပြီးချီတင်လိုက်ကြတယ်တင်ပြီးတဲ့အချိန်ကကျတော့အဲ့ဒီညောင်ရွက်ကလေးတွေမှာဆင်းရုပ်ကလေးတွေဖြစ်အောင်လေးပြပြပါမြင်းရုပ်ကလေးတွေဖြစ်အောင်လေးပြပြပါစသည်ဖြင့်အဲ့ဒီလေးအတက်ကိုခိုင်းတယ်သူကကြောက်စရင်ခဲနဲ့လေးပြတဲ့အတက်မှာအမတန်ကျွမ်းကျင်တယ်ကျွမ်းကျင်တဲ့ကလေးတွေခိုင်းတဲ့အတိုင်းဆင်းရုပ်ကလေးတွေဖြစ်အောင်မြင်းရုပ်ကလေးတွေဖြစ်အောင်အယုတ်မျိုးစုံသူကပြစ်လိုက်တော့အဲ့ဒီမှာဒီပညာမင်းအရွက်တွေမှာအယုတ်မျိုးစုံထင်းပြီးတော့အပေါက်တွေလည်းမျိုးစုံဖြစ်နေတယ်။အဲ့ဒီအချင်းရာကိုရှင်မင်းကြီးကသိလိုက်တော့ဟာငါတော့ဟန်ကြပြီတဲ့။ဟန်ကြပြီဆိုပြီးတော့အဲ့ဒါငဆွန့်ကိုအဲ့ဒီတက်ခွာကြမှာတွေ့တော့ငဆွန့်ကိုတဏှာခေါ်ပြီးတိုးတိုးတိတ်တိတ်အကျိုးချောင်းပြောတယ်။သူများသိသွားရင်လည်းမဖြစ်ပဲဘူးပြဿနာကနည်းနည်းတိုးတိုးပြောရမယ်ပြဿနာဖြစ်နေတယ်။ကဲငါတော့ကွာပြဿနာဒီလိုရှိနေတယ်မင်းအဲ့ဒီပြဿနာကိုမင်းကူညီနိုင်မလားသူ့ကိုမင်းကြည့်တယ်။ဟာစိတ်ကြီးတပြည်သားလောက်ရရင်ကျွန်တော်ကူညီမယ်တဲ့။ကဲကောင်းပြီနန်းနှင်းခေါ်သွားလိုက်တယ်။ခေါ်သွားပြီနန်းနှင်းအစည်းအဝေးကျင်းပတဲ့အချိန်ခါမှာငဆွန့်ကိုတင်းတင်းကလကတခုကာပြီးတော့အတွင်းမှာထားလိုက်တယ်။တင်းတင်းကလမှာကလကမှာအပေါက်ခက်သေးသေးလေးအပေါက်တစ်ပေါက်ဖောက်ထားတယ်။အဲ့ဒီအပေါက်တဲ့ထဲမှာပရောဟိတ်ဘုံနာကြီးကိုအထင်ခင်းလိုက်တယ်နေရာခင်းပေးလိုက်တယ်။နေရာခင်းပေးပြီးအစည်းအဝေးလည်းကျင်းပါတော့ပရောဟိတ်ဘုံနာကြီးကသူ့ဤပဲထပ်ပြောတယ်။အဲ့ဒီထပ်ပြောတာပရောဟိတ်ဘုံနာကြီးဗဇက်တခွန်းဟားလိုက်ငါဆုံးကလည်းအဲ့ဒီမှာစိတ်ကြီးတုံးပါဇက်ထက်ပြစ်ထက်လိုက်နောက်တကမျိုးချလိုက်မျိုးချပြီးနောက်တကပြောမယ်ကြပါဇက်ဟားလိုက်စိတ်ကြီးတုံးပြစ်ထက်လိုက်အဲ့ဒီစနစ်နဲ့ပဲလှုပ်လိုက်တာစိတ်ကြီးတပြိသားကုံသွားတယ်စိတ်ကြီးတပြိသားလည်းကုံကုံအဲ့ဒီမှာပါလို့တယ်လေ မဆုံးကနေနောက်ကကလကလှုပ်ပြလိုက်တယ်လှုပ်ပြလိုက်တော့မှရှင်မင်းကြီးကဘာပြောလဲကဲဆရာကြီးဒီလောက်ပြောရင်လည်းမဝသေးဘူးလားစိတ်ကြည့်တပြိသားတောင်ကုန်းနေပြီတတော်ကြာယောဂါတွေဖြစ်နေမဲ့အိမ်ပြန်ပြီးဝင်းတို့စီလေးဇက်လိုက်ပြီးတော့ဆိုပြီးတော့ခိုင်းလိုက်ရတယ်အဲ့ဒီအချိန်ကကနေဇက်ပြီးတော့ဘုံသားကြီးလည်းစကားမများရတော့နော်ဘယ်နဲ့တော့ဒီလက်ရှင်နေပတ်တော့ပတ်တော့လုံးလုံးရှင်ဘုန်းကြီးကနည်းနည်းလေးအဲ့ဒီလိုစိတ်ကြည့်လေးများပြစ်ထလိုက်ရင်တော့ကောင်းမလားမသိဘူးဟမ်ဟမ်ကောင်းတယ်မိဘကြောင့်မှအဲ့ဒီမှာအပေါက်ကလေးဖောက်ပြီးတော့စိတ်ကြီးပြစ်ထလိုက်ရင်တော့သိဟန်ကြမယ်ထင်တယ်နော်အဲ့ဒါကသူကဒီငဆွန့်ကအဲ့ဒီအချိန်ခါမှာသူကဘာဖြစ်တယ်လဲပညာဆိုတာကအကျိုးရှိပါတယ်ရှင်မင်းကြီးကအဲ့ဒီခါမှာကျေးဇူးတင်လို့ဒီငဆွန့်ကိုရွာကြီးလေးရွာအပိုင်စားပေးသနာလိုက်တယ်အနည်းငယ်သောအတတ်ပညာဖြင့်ဖြစ်ခြင်းဖြစ်ပါစေအသုံးချတတ်မယ်ဆိုလို့ရှိရင်အကျိုးမရှိဘူးလားရှိတယ်သို့တော့အဲ့ဒီမှာအကျိုးမရှိတဲ့တခုပြဿနာတခုပေါ်သွားတယ်ဘယ်လိုပေါ်သွားလဲဆိုတော့ဒီကြောက်စီအတတ်ပညာကိုဒီငဆွန့်ကတတ်တယ်ဆိုတာသိလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တယောက်ကငဆွန့်ရှိမှတပည့်ခံပြီးတော့ဒီကြောက်စီပြစ်တဲ့အတတ်ပညာကိုသူကသင်ယူလိုက်တယ်သင်ယူပြီးလိုက်တဲ့အချိန်ကကျတော့ဒီအတတ်ပညာကိုသူကအသုံးမချတတ်ဘူးဘာလို့လဲအတတ်ပညာကိုသူကကောင်းကောင်းတတ်ပြီဆိုတော့ဒီအတတ်ပညာငါဘသူ့ကိုစမ်းရမလဲဆိုပြီးတော့သူကသူ့အတတ်ပညာစမ်းနေတာနဲ့မျိုးရဲလျှောက်ပြီးလှည့်လည်ပြီးထွက်လာလိုက်တော့မျိုးအဝင်ဝမှာသူကဘာသွားတွေ့လဲသူနှစ်တအမြင်ရှိနေတဲ့အရှင်ပြိစိတ်ကဗုဒ္ဓဘုရားတက်ဆူဆုံးကွန်ကြွလာတဲ့ကိုမြင်တော့အာဒီပုဂ္ဂိုလ်ငါစမ်းလိုက်ရင်တော့သိဟန်ကြတာပဲဆိုပြီးတော့သူကဘာလုပ်လိုက်တယ်လဲတဖက်နားကနေပြီးတော့ဟိုဘက်နားထုတ်ချင်းပေါက်တော့အောင်သူ့ကြောက်စိပြစ်ထည့်လိုက်တယ်ပြစ်ထည့်လိုက်တော့ဒီယောဂာနဲ့ပဲရှင်ပြိစိတ်ကဗုဒ္ဓရဲ့နားကတဖက်ကနေပြီးတော့ကြောက်စိကကဝင်ပြီးတော့တဖက်ကထွက်သွားတော့ရှင်ပြိစိတ်ကဗုဒ္ဓလည်းဒီဝေဒနာနှိမ့်ဆက်ထားတဲ့ဆုံးကွန်မဝင်နိုင်တော့ပဲနဲ့ကြောင်းပြန်ကြောင်းပြန်ပြီးတော့ကြောင်းရောက်တဲ့အခါပြိဋိဘံပြုတ်သွားရှာရပါတယ်ဒီဝရဏကြောင့်ဆုံးကံကြွရမယ်အချိန်ကမှဆုံးကံမကြွတော့တရားတော်မတွေကလည်းကြောင်းလိုက်သွားတော့အရှင်ပြိစိကဗုဒ္ဓပြိဋိဘံစံနေတာတွေ့တွေ့လိုက်တဲ့အချိန်ကကျတော့ခொနကကြောက်စင်ခဲပြစ်တဲ့အကောင်ကလည်းသူကမနေနိုင်ဘူးလိုက်သွားတယ်လိုက်သွားပြီးတဲ့အချိန်ကကျတော့လူတွေလည်းအိုးအိုးနဲ့ပြိစိကအရှင်ပြိစိကဗုဒ္ဓပြိဋိဘံစံနာကြည့်ပြီးတော့ဝင်ငိုကြွေးနေကြတဲ့အချိန်သူကလည်းရောက်သွားတယ်ရောက်သွားပြီးတော့သူကဘာပြောလဲပတုပတုလောက်တတ်တဲ့လူတွေတတိထားကြနော်သူကဘာပြောလဲအဲ့ဒါငါပြစ်လိုက်တာတဲ့ဟုတ်သူကသွားကြွားတယ်နင်းဒီလောက်တောင်ရှိရတဲ့အကောင်ဆိုပြီးတော့အိမ်မှာရှိတဲ့လူတွေသူဝိုင်းရပြီးဝိုင်းပြီးတော့ရိုက်တတ်လိုက်တာသေရောသေတဲ့ကသေုံနဲ့ပြီးလားမပြီးဘူးငရဲရောက်သွားတယ်သေပြီးတဲ့ကနော်ဒါကြောင့်အတတ်ပညာများသည့်အသုံးချတတ်ရင်